Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2024ခုနှစ်ဇူလိုင်လ31ရက်နေ့မနေ့ဖဲရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖဲတန်းလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
စီးဆိုင်ရာအကူအညီဒေါ်လာတန်း900ဖိလစ်ပိုင်နိုင်ငံကိုပေးမယ်ဆိုပြီးတော့ American ပြည်တော်စုကကြေညာပါတယ်မြန်မာနိုင်ငံတွင်းခုခံတော်လှန်ရေးအားစုတွေကိုပို့ပြီးတော့ကူညီထောက်ပံ့နိုင်မယ်ချဉ်းကပ်မှုနဲ့အမေရိကန်မူဝါဒကိုပြန်လည်တက်ဝင်လှုပ်ရှားစီဖို့ပါတီကြီးနှစ်ပါတီကလွှတ်တော်မှတ်တွေပူးတွဲပြီးတော့အမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။နှစ်နိုင်ငံဆွေးနွေးကြဖို့ဆိုပြီးတော့တရုတ်ဝန်ကြီးချုပ်လာရောက်ဖို့ယူကရိန်းနိုင်ငံကဖိတ်ကြားလိုက်ပါတယ်
။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာငွေခြေဖောင်းပွားမှုနှုန်းနဲ့အစမတန်မြင့်တက်နေပြီးဇူလိုင်လထဲမှာမြန်မာငွေတန်ဖိုးဟာစံချိန်တင်ကျဆင်းတော့ပါတယ်။ပဲခူးမြို့အပါအဝင်မြန်မာပြည်နေရာအတော်များများနဲ့ကရင်ပြည်နယ်ထဲမှာလည်းရေကြီးမှုစိုးစိုးဝါးဝါးကြုံတွေ့နေရပါတယ်ဒီလိုမြန်မာနိုင်ငံဆိုင်ရာသတင်းဖိပိုးချက်တွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ယူကရိန်းရုရှားနဲ့ပတ်သက်တဲ့သတင်းအချက်အလက်အမှန်အမှားစစ်ဆေးတင်ပြချက်ယူကရိန်းကအသက်ကြီးသူတွေအလောက်ကန်ရရှိရေးအစိုးရကဆိုင်ရာကျန်းမာရေးသတင်းဆောင်ပါစတာတွေကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့မြန်မာလေယာကဏ္ဍအကြောင်းတင်ပြတဲ့ရေကြီးဩဇာအစီအစဉ်ယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရေးကဘာတလောခီးသွားအစီအစဉ်စတဲ့အစီအစဉ်တွေကိုဝေဝေဆာဆာတင်ဆက်ပေးဖို့အစီအစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဥတင်ပေါင်းတန်းကပြောပြပေးပါမယ်
စီးဆိုင်ရငွေကြေးကူညီဒေါ်လာတန်း900ကိုဖိလစ်ပိုင်ကိုပေးမယ်လို့အမေရိကန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးလွိုက်ဒ်အော့စတင်တို့ကဖိလစ်ပိုင်ခေါင်းဆောင်တွေနဲ့ရေချောင်းသွားလာရေးလွတ်လပ်ခွင့်နဲ့စိုက်ဘာလုံခြုံရေးကိစ္စတွေဆွေးနွေးခဲ့ကြပြီးအခုလိုကြေညာခဲ့တာပါ။မျိုးဆက်တစ်ဆက်မှာတကြိမ်သာဖြစ်တဲ့ရင်းနှီးမြှုပ်နှံမှုမျိုးဖြစ်ပါတယ်လို့လွိုက်ဒ်အော့စတင်ကဆွေးနွေးပွဲပြီးဘူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မလိုလားတဲ့အပြင်ဥပဒေနဲ့မညီတဲ့ရန်စားမှုတွေကိုတားဆီးနိုင်ဖို့အတွက်အကူအညီဖြစ်ပြီးဖိလစ်ပိုင်ရဲ့ကာကွယ်ရေးအနေအထားကိုအားထားလောက်အောင်ဖြစ်စေမယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂီလ်ဘတ်တိုတီယိုတိုရိုဂျူနီယာကဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့ရန်လိုတဲ့လောက်ရတွေးပေါ်အမေရိကန်နဲ့ဖိလစ်ပိုင်ရောတခြားအင်ဒိုပစိဖိတ်ဒေသတွင်းကတိုက်ပွဲတွေကပါရတဲ့မအေးဖြစ်ကြပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကလည်းပြောပါတယ်။တရုတ်နဲ့ဖိလစ်ပိုင်ကြားထိတ်တိုက်တွေးမှုတွေကိုစံတမနီးလန်းနဲ့မကြခင်ကဖြေရှင်းကြဖို့သဘောတူညီခဲ့ကြတာကိုဘလင်ကန်ကကြိုဆိုလိုက်လို့ဒါဟာစံပြဖြစ်တဲ့ပြီးချွင်းချက်မဖြစ်သင့်ဘူးလို့လည်းဘလင်ကန်ကပြောတော်ခင်ပါတယ်တမရဟောင်းထရမ်ကိုဒီလအစောပိုင်းကလှုပ်ကြံဖို့ကြိုးစားခဲ့မှုမှာတာဝန်ရှိသူတွေအဆင့်များစွာတာဝန်ပြက်ကွက်ခဲ့တာဖြစ်ပြီးရှက်စရာကောင်းပါတယ်လို့အဆင့်မြင့်ပုဂ္ဂိုလ်များရဲ့လုံခြုံရေးဌာန Secret Service ယာယီညွန့်ချက်မှုကပြောလိုက်ပါတယ်အင်္ဂါနေ့ကအောက်လို့တော်ကြားနာပွဲမှာ Mr. Ronald Roll ကခုလိုပြောကြားခဲ့တာပါဂျော်လိုက်ဆက်တော့နဲ့ပန်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းမဲဆွယ်စီယွန်ဝေးပွဲတစ်ပွဲမှာတမ်ပရာဟောင်းထရမ်ကိုအနီးကပ်အဆောက်အဦခေါမှုပေါ်ကနေအသက်20ရွယ်လောက်ကျန်သူကတင်းတက်နဲ့အချက်ရှစ်ချက်ပစ်ခဲ့တာဖြစ်ပါလေ။အဲဒီခေါမှုလို့လူကြော်ရေးမပေးနိုင်တာကိုဘာအကြောင်းပြချက်နဲ့မှကာနေလို့မရပါဘူးလို့ရော်နယ်ရိုးကဆိုပါတယ်။လောက်ကျန်သူအသုံးပြသွားတဲ့အဆောက်အဦနဲ့အမှုကိုဒေသကလူကြော်ရေးလက်ဖြောင့်တင်းတက်သမားတွေကတာဝန်ယူဖို့သတ်မှတ်ထားကြောင်းဒါပေမဲ့ဘာကြောင့်အဲ့ဒီအဆောက်အဦနဲ့အမှုကိုလုံခြုံရေးမယူနိုင်တယ်လဲဆိုတာကိုသူလည်းနားမလည်ကြောင်းလွတ်တော်မှအစ်စ်ခံပါတယ်။ဒေသခံရဲတွေကလုံခြံသူကိုတန်တရားရှိသူဖြစ်မဲဆွယ်ပွဲမစမီတတားကြီးကြော်ကြော်ကလေးကတတ်မှတ်ခဲ့ပေမဲ့အဲ့ဒီတတ်မှတ်ဖော်ထုတ်ချက်တရင်ကထရမ့်ကိုအကာအကွယ်ပေးရမယ်အစ်စ်မြေလုံခြုံရေးအဖွဲ့အစည်းကိုရောက်မလာကြောင်းလဲသူကဝန်ခံသွားခဲ့ပါတယ်။ဘောလုံးကွင်းမှာကစားနေကြတဲ့ဆယ်ကျော်သက်နဲ့ကလေး12ယောက်ဂိုလန်ကုန်းပြင်မှာတိုက်ဆုံအောင်တိုက်ခိုက်မှုတွေတာဝန်ရှိတဲ့ဟော့စပီတယ်တပ်မှုကိုပြစ်မှတ်ထားကဘေးရုကိုတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကအင်္ဂါနေ့ညနေပိုင်းမှာပြောလိုက်ပါတယ်။ Iran ကထောက်ပထားပြီးဟော့စပီတယ်စစ်သွေးကြော်တွေအားကောင်းတဲ့ဘေးရုမြို့တောင်ပိုင်းမှာပောက်ကွဲတံကြားပြီးမိခိုးလုံးတွေတက်လာတာကိုလည်းတွေ့ကြရပါတယ်။အဆောက်အဦတော်များများပျက်စီးသွားတယ်လို့ဟော့စပီတယ်အရာရှိတွေကပြောကြပြီးလူနှစ်ဦးသေဆုံးခဲ့တယ်လို့ Arab တွေကဆိုပါတယ်။ဟော့စပီတယ်တပ်မှုဟာ Fuatua Shuka ဖြစ်တယ်လို့အရှေ့လည်းပိုင်းမီဒီယာတွေကပြောကြပြီးသူကကြမှာကိုတော့မသိရသေးပါဘူး။ဆော်ဒီတရစ်အလာဟဒက်ကတော့သူကအသက်ရှင်ကျန်ခဲ့တယ်လို့ဆိုပေမဲ့အဲ့ဒီအဆောက်အဦထဲမှာဟော့စပီတယ်တက်မှုရှိနေခဲ့ရင်သူမရှိနိုင်တော့ဘူးလို့အစ္စရေးတရစ်ဝိုင်ဒက်ကဆိုပါတယ်။ရှူကာဟာဟော့စပီတယ်ကောင်းဆောင်ဟာဆန်နက်စရဲလာရဲ့စစ်ရေးအကြံပေးလည်းဖြစ်ပါတယ်။သူကဟော့စပီတယ်စစ်ဆေးရေးဌာနခေါင်းဆောင်လည်းဖြစ်ပါတယ်။ဂိုလန်ကွန်ပျူတာကဒရုစ်ဂျေယော်ကိုစနေနေ့ကတိုက်ခိုက်မှုတွေဟော့စပီတယ်အဖွဲ့ကိုအမေရိကန်နဲ့အစ္စရေးတို့ကအပြစ်ဖို့ကြပေမဲ့ဟော့စပီတယ်ကတော့ညင်းထားပါတယ်။
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တ ေ Thaicom 6 Julu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင်ဒီလိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ပုံမှန်ကရုပ်သံတရင်တွေကို VOE ကဆက်လက်ကြီးညာနေပါလိမ့်။အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်လည်အသက်ဝင်လာအောင်လုပ်ဖို့အရေးပေါ်လိုအပ်နေတယ်လို့မစ်မက်ကော်နယ်အပါအဝင်အထက်လွှတ်တော်ပါတီနှစ်ပါတီကအမတ်တွေကအင်ကာနေမှာတောင်းဆိုလာကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်နဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ညွှန်ကြားမှုစမတ်တပါဝါတို့ကိုပေးပို့တဲ့စာကိုသတင်းထုတ်ပြန်ရမှာအခုလိုပြောလိုက်တာပါ။ဒေါက်တာကပြထားခဲ့တဲ့သင်းစင်နိုင်တော့လက်နဲ့မဟုတ်တဲ့ထောက်ပံ့ကူညီမှု non-lethal assistance ကိုမလိုအပ်ဘဲကျဉ်းကျဉ်းမြောင်းမြောင်းအတိတ်ပဲဖွင့်ဆိုပြီးအကောင့်ထဲပေါ်နေတာနှိကွေတာကြောင့်ခုခံရေးအားစုတွေကိုအချိန်ကြိုက်တက်ရောက်မှုရှိရှိထောက်ပံ့ကူညီရမယ့် American စုအရဲ့ကြိုးပမ်းမှုတွေကိုအရေးပါပါနှောက်နှေးစေတယ်လို့လည်း Mitch McConnell တို့ကပြောပါတယ်။စေပစ္စည်းတွေ၊ကြီးကားတွေ၊စောစောစီးစီးအချက်ပေးတဲ့ Raider စနစ်၊ Drone ဖြတ်စနစ်တွေ၊စစ်ကောင်စီရဲ့ ISR ထောက်လှမ်းရေး Drone ဖြတ်ကိရိယာတွေဒါတွေကိုပေးခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေခုခံရေးအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်လို့ Mitch McConnell ကဆိုပါတယ်။လွတ်တော်ကနေလုံပိုင်ခွင့်ပေးထားပါရဲ့ဒီလိုအသက်ငယ်ပစ္စည်းတွေကိုမပေးဘူးဆိုတဲ့မူဝါဒကြောင့်ဖြစ်ရတာလို့နားလည်ပြီးအဲ့ဒီမူဝါဒကိုပြန်လည်စဉ်းစားဖို့လဲလွတ်တော်အမိုက်တွေကတိုက်တွန်းသွားပါတယ်။နိုင်ငံဆွေးနွေးကြဖို့တရုတ်ဝန်ကြီးချုပ်ကိုယူကရိန်းကအင်ကာနေမှာဖိတ်ကြားလိုက်ပါတယ်။ပြီးခဲ့တဲ့ပတ်ကယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်အခုဖိတ်ကြားချက်ဖြစ်လာခဲ့တာပါယူကရိန်းကိုရုရှားချုပ်ချော်ခဲ့တဲ့2022ခုနှစ်ကတည်းကဆိုရင်ယူကရိန်းနိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ခီးစင်ဟာပထမဦးဆုံးခရီးလည်းဖြစ်ပါတယ်ယူကရိန်းရဲ့အစိုးရတရုတ်ကလည်းလာဖို့စိတ်ဝင်စားတယ်လို့ဆိုပါတယ်ရုရှားနဲ့ယူကရိန်းစစ်ဆကတည်းကတရုတ်ကရုရှားနဲ့ဆက်ဆံရေးမပြတ်ခဲ့တယ်လို့ကြားနေခြင်းအပြင်သူစီးပွားရေးကိုလည်းထိန်းထားခဲ့တာပါရုရှားကယူကရိန်းကြီးရွာကိုအင်ကာနေမှာထပ်ပြီးသိမ်းပိုက်လိုက်တာနဲ့လည်းခုဖိတ်ကြားချက်ကတိုက်ဆိုင်နေပါတယ်။မကြာမီရဲတပ်တပတ်တွေအတွင်းရုရှားဟာယူကရိန်းရွာတွေကိုဆက်တိုက်သိမ်းပိုက်လာခဲ့တာဖြစ်ပါတယ်။ထို့စစ်လက်ချက်က၃ကြော်နဲ့ရုရှားဟာအကြီးစားစစ်ရေးလက်ချက်မှုတက်ကိုလည်းအင်ကာနေမှာစတင်လိုက်ပါတယ်။ဒီစစ်ရေးလက်ချက်မှုမှာစစ်သား2000ကျော်စစ်သင်္ဘော300နဲ့စစ်လေယာဉ်50တို့ပါဝင်ကြဖို့စီစဉ်ထားတာပါ။ဒီလေ့ကျင့်မှုကရေတပ်ရဲ့အစင်တိုင်းစစ်ရေးစွမ်းရည်ကိုစမ်းသပ်ဖို့လေ့ကျင့်တာအဓိကရည်ရွယ်ချက်ဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမြို့ကရေလောင်းကန်ကိုဖျက်ဆီးလိုက်တာကြောင့်လူတွေဟာမတန့်ရှင်းတဲ့ရေတွေကိုမတော့မနေရတော့သုံးရပြီးတန့်ရှင်းမှုနည်းနေတဲ့အချိန်တွေမှာကူးစက်ရောဂါပြန့်နှံ့နိုင်တဲ့အန္တရာယ်များသွားစေတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ရာဖာဒေတာမှာရှစ်ရှောင်းလာကြသူထောင်ပေါင်းများစွာဟာအဲ့ဒီလောင်ကကရေကိုမကြခင်အချိန်ထိတောက်သုံးနေကြရတာဖြစ်ပါတယ်လို့ UNICEF ပြောရေးဆိုခွင့်ရှိသူ James Elder ကတင်းနှောက်တွေကိုဂျနီဗာမြို့မှာအင်္ဂါနေ့ကပြောခဲ့ပါတယ်။တောင်ပိုင်းစစ်ဌာနချုပ်ကအထက်အမိတ်မခံဘဲတပ်မဟာတပ်မှုတွေရဲ့အမိတ်ရအစ်ရွေးတပ်တွေကဗဟိုရေလောင်ကကိုတင်းလာနေ့ကဖောက်ခွဲလိုက်တာဖြစ်တယ်လို့အစ်ရွေးနေစဉ်သတင်းစာ Harris တင်းကဆိုပါတယ်။နိုင်ငံကဦးတည်ချိုးဖောက်မှုတန်တရာရှိတာကြောင့်အစ္စရေးစီရဲကစုံစမ်းစစ်ဆေးနေတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။တန်ရှင်းမှုမရှိဘဲရေလုံလုံလောက်လောက်မရတာကြောင့်ဝင်ပြက်ယောဂရေပြားယောဂတွေများလာတာတွေ့ရတယ်လို့ James Elder ကပြောပါတယ်။အရေးပေါ်အခြေအနေအတွင်းလူတဦးတစ်နေ့ရေ15လီတာအနည်းဆုံးလိုအပ်ပြီးအခုဂါဇာမှာလူတစ်ယောက်တစ်နေ့ရေရနိုင်တာက2လီတာကနေ6လီတာအထိပဲရောကျသွားခဲ့တယ်လို့ Elder ကတော့ပြောပါတယ်ခင်ဗျာ။
သတင်းတွေကိုဦးတင်မောင်တန်းပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေမတင်ဆက်မီမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်ပထမဆုံးကတော့မြန်မာငွေကြေးတန်ဖိုးကျဆင်းနေတဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်မြန်မာကျပ်နဲ့နိုင်ငံခြားငွေလဲနှုန်းဟာဇူလိုင်လကုန်မှာစံချိန်တင်အမြင့်ဆုံးကိုကျဆင်းလာပါတယ်73 စီအတွက်အဓိကလိုအပ်တဲ့ American Dollar ရှားပါမှုက73 စီပြတ်လတ်မှုတီဖြစ်လာနိုင်တယ်လို့လည်းတချို့ကခံမှန်းနေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါ
။သွင်းကုန်အတွက်အဓိကလိုအပ်တဲ့ American Dollar တရုတ်ယွမ်ငွေနဲ့ Thai Baht ငွေတန်ဖိုးတဟုန်တိုးပြန်တက်လာတဲ့အတွက်
ကုန်ပစ္စည်းရှားပါမှုနဲ့ကုန်စည်တက်မှုတွေကြုံနေရတဲ့အကြောင်းလူသုံးကုန်လက်လီလက်ကဖြန့်ချီသူတချို့ကပြောပါတယ်အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ9300ကျော်လာတဲ့အတွက်73စီလိုမျိုးတွင်းကုန်တွေဈေးတက်လာနိုင်ပါတယ်စစ်ကောင်စီက73စီကိုဈေးလျှော့ရောင်းမှုပြောနေပေမဲ့တစ်ဖက်မှာဗဟုပန်ကဒေါ်လာကိုလုံလောက်အောင်မရောင်းပြီးရတာကြောင့်73စီပြတ်လတ်နိုင်တယ်ဆိုပြီးတော့လုပ်ငန်းရှင်တချို့ကလည်းခံမှန်းနေပါတယ်ရန်ကုန်နဲ့မန္တလေးမှာတော့73စီကိုဆိုင်ကြီးတွေမှာခွဲရန်ကြဝယ်နေရပြီးတော့အပြစ်မှာဝယ်ရင်တော့ octane 92 တလီတာကို3500ကျပ်လောက်ပြီးဝယ်ရတယ်လို့ဒေသခံတချို့ကပြောပါတယ်။ရန်ကုန်မန္တလေးခီးသွားလုပ်ငန်းရှင်တူကစီဝယ်လို့မရတဲ့အခြေအနေကိုခုလိုပြောပြပါဗျာ။အ
စီအစဉ်ရောက်လာများတယ်၊ချို့ဆိုင်တွေရဲရဲတော့ရရှိတယ်။ပြီးချို့ဆိုင်တွေပြည်တယ်တင်လာဘောက်စားတကြီးပေါ်လာတယ်၊ဒီပြည်ရဲ့အလုံးတော်ပြည်ရဲ့ခုဒီလာ25ရက်နောက်ပိုင်းဆိုရင်ဒီကောင်ကိုချိန်ဆိုးဆီမရရမယ်ခါအောင်ကမာရီဘာဖြစ်လဲဒီတော့ပါပြီးတယ်ဆိုတော့ကျွန်တော်ကလည်းအောက်တော့လည်းဝယ်ပြီးကြိုးရတယ်ကျွန်တော်ကလည်းဟိုဒီရဲ့ဝန်ဆောင်ကားကြီးရှိတယ်လေဒီတော့မန္တလေးကိုဒီတော့အတုံးလို့ခွဲခုဆိုရင်လေးသိန်းခွဲတောင်းတယ်အဲ့လိုတသိန်းကျော်ဆက်တဲ့ပြင်တော့ရတယ်
တီလိုဝါ73စီလက်ကားဖြန့်ချီတဲ့တူလာယုံနေမှာ73စီအလုံးလောက်ရှိနေတယ်လို့ရန်ကုန်က73စီလုပ်ငန်းရှင်တူကတော့ပြောပါတယ်စစ်ကောင်စီကဒီ73စီဆိုင်တွေကိုအခွန်စည်းကြတာစစ်စည်းတာတွေပို့လုလာတဲ့အတွက်ဆန်ရှင်တချို့ကစီဝေတာတွေကိုလက်တလောရန်နာထားကြတာလို့ VUE ကိုပြောပါတယ်။ထိုင်းဘတ်ငွေစည်းကလည်းတရက်ထဲမှာပဲဇက်တိုက်တက်နေပါတယ်။ဒီနေ့ဇူလိုင်30ရက်နေ့ညနေပိုင်းမှာမြန်မာငွေ3သိန်းကျပ်ကိုထိုင်းဘတ်ငွေ650လောက်ပဲရပါတယ်။ဈေးမငြိမ်လို့အယောင်းဝယ်ရန်နာထားတဲ့အကြောင်းမြောက်ရီမျိုးကစိုက်ကဲရောင်းဝယ်သူတူကပြောပါတယ
်။ခနိုင်းဆိုဘူးလောင်းဝယ်တဲ့အောင်ကကိုရဆိုပဒိတတဲ့ခါကျတော့ပေါ်ကမြန်မာနဲ့ပြောရရတော့ပေါ်ကလာတဲ့ဒီအခါတိုင်းဒီတော့30ရက်ဆိုင်ရတယ်ရှင်ဟိုက55ရက်50ရက်ပြောရတယ်တော့သတိရနေတယ်အလိုမကိုက်သတိတော့လည်းမကောင်းကြတော့
ကြက်ရောင်းကြိုက်ဝယ်ဈေးကွက်ထဲမှာတော့ငွေစည်းနှုန်းကအမျိုးမျိုးဖြစ်နေပါတယ်။တရုတ်ငွေတရံကို650ကျပ်ဝင်းကျင်ကနေပြီးတော့930ကျပ်ဝင်းကျင်ကိုရပိုင်းတွင်ရောက်လာပါတယ်။တယူရိုကိုမြန်မာငွေ9560ကျပ်၊စင်ကာပူဒေါ်လာကို3800ကျပ်၊ထိုင်းငွေတစ်ပတ်ကို1400ကျပ်နဲ့မလေးရှားငွေတရင်းကစ်ကို1100ကျပ်အထက်ကိုတည်တည်ရောက်ရှိလာပါတယ်။ရွှေဈေးကတော့ပြင်ပမှာအခောက်ရွှေတစ်ကျပ်သားကိုကျပ်65သိန်းအထိကိုအမြင့်ဆုံးပေးပြီးတော့ဈေးခေါ်နေတယ်လို့သိရပါတယ်ခင်ဗျာ။
မြန်မာငွေတန်ဖိုးကျဆင်းနေတဲ့သတင်းပေးပို့ချက်ကိုကိုသားညွန့်ဦးပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ကရေဘေးဒုက္ခနဲ့ရင်ဆိုင်နေရတဲ့သတင်းတွေကိုတင်ပြပေးပါအောင်မယ်ပဲခူးဘက်ကအခြေအနေကိုဥစွာတင်ပြပါမယ်နိုင်ငံအဝန်းရေကြီးရေလွှမ်းမှုမှုတွေဖြစ်နေရမှာပဲခူးမှာတော့လူသေဆုံးတဲ့အထိဖြစ်နေတယ်လို့သိရပါတယ်ပဲခူးရေဘေးသင်းမှုရက်ကြလာတဲ့နဲ့အမြအသွားအလာခက်ခဲပြီးအခုအညီတွေလည်းလိုအပ်နေပါတယ်နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဦးတင်မောင်တန်းကပြောပြပေးပါမယ်
ရေလွှမ်းမှုမှုတွေကြောင့်ဇူလိုင်30ရက်မနေ့ပိုင်းနဲ့ညနေပိုင်းတွေမှာဗကုမြို့ပေါ်လူသေဆုံးတာတွေရှိတယ်လို့မြေပြင်ခြေနေသိရှိတဲ့ဒေသခံတွေကပြောပါတယ်။မနေ့ပိုင်းမှာအမျိုးသားတအူးဓာတ်လိုက်သေဆုံးခဲ့ပြီးညနေပိုင်းမှာရေဆော့စားရင်းနဲ့ကလင်းငယ်တအူးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောတာ
ပါ။မနေ့ပိုင်းတော့ကလူငယ်တယောက်ပေါ်20နှစ်ပေါက်တက်ကြလေတော့ရှိတယ်။ဒီဓာတ်လိုက်တယ်ပေါ့ကွာ။မှတ်တိကျောင်းလာမှာကြောကြည့်လို့အဲ့မှာလူငယ်တယောက်အဲ့လိုတက်ကြည့်တော့ပြတ်ကျနေတယ်လို့ပြောချာချာပြေးသွားတယ်။ပြေးသွားတယ်။အခုလောလောဆယ်ကနာပေါ့။ခုနာဒီတော့ခံမှယူတစ်နာရီ၊2နာရီလောက်ရှိပြီ။ဒီလောလောဆယ်လည်းအဲ့မှာဆွေးနေကြတယ်။ကလေးလောင်းကမရဘူး။တောင်းတလဲဆိုဒီလေးလေးလေးရှိတော့လာဆော့ကြတာပေါ့။ဒီမရှိတဲ့ရက်ကလာဆော့ရင်းနဲ့အမလေးခမန်းကြီးစကုံးစလေးတော့တယောက်ပါတယ်။ယောက်ျားလေးကခဏလေးချင်းလေးနှစ်ယောက်ပါတယ်။အဲ့ဒီကနေကောင်းလေးမြောင်းရောင်းရတယ်တော့မြောင်းရဲ့အခါပြည့်ရဲ့နေရာဒေသအခါအောင်မပြီးတော့အဲ့မှာကောင်းလေးတယောက်ကအဲ့မြောင်းနဲ့ဝင်သွားတယ်။ဒီတခုချင်းကြီးကျော်လုံးနေရသေးဘူး။အဲ့မြောင်းနဲ့မှလည်းကုန်းကလေးစားတွေပိတ်နေတယ်ပေါ့။အခုပုံစံတော့ပြေသွားပြီ။ဓာတ်ရိုက်လိုက်ကြနေတယ်။ဒီကိစ္စတွေကျော်လုံးနေရတယ်
။ပြီးခဲ့တဲ့2023ဂိုးမြို့ကြီးကြီးတုံးကလည်းအမျိုးသားတည်ဆုံခဲ့ပါသေးတယ်။ဘုရွမြို့မှာရေနှင်းမြုပ်နေတာ၄ရက်ခန့်ရှိလာပြီးဖြစ်တဲ့အတွက်ရေဘေးတင့်ဒေသတွေမှာအခက်အခဲတွေလည်းရှိလာနေပါတယ်။မြို့ပေါ်မှာကူညီကဲဆဲတာတွေရှိပေမဲ့မြို့အနီးကကျေးရွာတွေမှာတော့အခက်အခဲတွေရှိနေပါတယ်။ဘုရွမြို့နဲ့သုံးပိုင်းကွာကအနောက်အောက်စီတီကျေးရွာဟာအင်ဂျီ180နီးပါးရှိပြီးစပကင်းတွေပါရေနှင်းမြုပ်သွားပါတယ်။လက်ရှိချိန်မှာသွားရေးလာရေးအတွက်အခက်အခဲဖြစ်နေတယ်လို့ဒေသခံကပြောပါတယ်။
လက်စစ်နဲ့တကူတင်ရကုန်းလေဖြစ်သွားပြီ။တုံးရဖြစ်သွားကြတယ်ဟုတ်။ရေကဒုမမီရောက်ကြတယ်ဟုတ်ကျွန်တော်တော့ပေါ့ဟုတ်ကဲ့။ဆားရီတော့ရတော့ရမကူအောင်ဆက်သွားရအောင်ပြင်ပြကျွန်တော်ချမ်းမိုက်တော့လှေလေးသေးသေးတော့လို့ကျင်တယ်ခင်ဗျာဟုတ်။ဟုတ်ကဲ့ကြားရလိုက်ဦးချမ်းမိုက်တခုတရောက်ရောက်ဖြစ်ပြီးသူကျွန်တော်လေးနဲ့ယူအောင်လဲဇာနဲ့ကျွန်တော်ကားလမ်းနေရသူဘကူတက်ကူနဲ့တမိုင်ဝေးတယ်ခင်ဗျာတမိုင်ရောဝေးတယ်ခင်ဗျာဟုတ်။ဟိုကြောက်ဝယ်ဘူးလေအထင်မပြီးတော့လှေလေးသေးသေးတော့ရတယ်ပြီးလို့ပြီးတော့လို့ရှင်းနေခင်ဗျာ။ရုပ်ချမ်းမှုပါ
ပဲဂုံးမျိုးရဲ့အဓိကဆက်ဖြစ်တဲ့ဇောင်းတူဆဲမှာရေးပြန်ချသွားပြီးမဲ့ဗကုမျိုးပေါ်မှာတော့ရေးမချပဲရှိနေပါတယ်။မျိုးတွင်းကိုရေးတွေထပ်မံမဝင်ရောက်နိုင်အောင်တာရီပေါ်သိမ့်တွေတားဆီးထားတဲ့အတွက်အနေပိုင်းရက်ကောက်တွေဖြစ်တဲ့ကြောက်တွင်းကိုကြောက်ကြီးစုကြောက်ကြီးစုရွာသစ်စတဲ့ရက်ကွက်တွေထဲကိုရေးတွေပုံမရောက်လာတဲ့လို့လဲဒေသခံတွေကပြောကြပါတယ်။လက်ရှိဗကုမျိုးမှာတောင်းနဲ့ချီတဲ့ဒေသခံတွေရေးပေးဆင့်နေပြီးရေးပေးကစဲစခန်း20ကျော်ကိုဖွင့်နေထားပါတယ်။ကုညီကစဲရေးတွေကလည်းဆောင်ရွက်နေကြပါတယ်။ရေကြီးနှိမ့်မြုပ်တာကြောင့်စာတင်ကြောင်းတွေပိတ်ထားပြီးဘကိုးဘူရာရေကျော်တဲ့အတွက်မော်နမြတ်ရကုတ်ယထာခီးစဉ်တွေလည်းဖျက်သိမ်းထားပါဗ
ျ။ဘကိုးဘက်ကရေဘေးဒုက္ခသတင်းအပြီးမှာတော့ကရင်ပြည်နယ်ဘက်ကရေဘေးအခြေအနေကိုဆက်လက်တင်ပြပါအောင်မယ်။ကရင်မျိုးသားအစည်းအရုံး KNU တပ်မဟာသုံးနယ်မြေဘကိုးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်စောတိမြို့နယ်လေတူမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်ပြီးကြေးရွာပေါင်း130ကျော်ရေနစ်မြုပ်နေသလိုရေပေးကြောင်းလူသေဆုံးမှုတွေလည်းရှိနေပါတယ်။တွာလာရေခက်ခဲနေပြီးဝမ်းရောဂါဖြစ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ်။
ကရင်မျိုးသားစီယုံတက်မာတုံထိန်ချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နယ်စောတိမြို့နယ်လေတူမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်ပြီးကျေးရွာပေါင်း130ကျော်ရေနစ်မြုပ်ကတချို့ကျေးရွာတွေမှာတော့အိမ်တွေမျောပါကုန်တာလူတွေမျောပါကုန်တာတွေရှိပြီးကလေးငယ်တွေသေဆုံးတာတွေရှိနေတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ကျွန်တော်ပဲခူးတိုင်းညောင်လေးပင်ခရိုင်ရောကျွန်တော်ကရင်တက်မာတုံထိန်ချုပ်နေစီမှာပေါ့စောတိမြို့နယ်ရောကျွန်တော်တို့အနေလေရိုမျိုးနယ်ရောဒီမုံမျိုးနယ်ရောအဲ့ဒီမျိုးနယ်မှာအားလုံး130ကျော်တော့ရင်းနေနေပြီးတော့ရေပိဒုက္ခရောက်နေတာပေါ့အဲ့မှာမုံမျိုးနယ်ဆိုဥစဉ်58ရွာပေါ့အဲ့မှာမုံမျိုးနယ်ကနေမုံမျိုးနယ်58ရွာမှာအဲ့ကျောင်းရောင်းဥစုပဲကြီးရွာရေကြိုက်ထားွားပြီးတော့အိမ်ရဲ့ကုန်းရောပါကုန်ပြီးတော့လူကတော့ကလေးတယောက်ကိုထက်လင်းအောင်လဲသမီးလေးပေါ့လင်းနေရွယ်ကလေးတယောက်ရေထဲရောပါသွားတာပေါ့
အဲ့ဒီဒေသမှာမကြသေးခင်တုန်းကတိုက်ပွဲတွေရှိနေပေမဲ့အခုရေကြီးတဲ့အချိန်ဒီမှာတော့တိုက်ပွဲမဖြစ်ပေမဲ့စစ်ဘေးရှောင်နေတဲ့ပြည်သူတွေကတော့ရေဘေးဒဏ်ကိုခံစားနေရတယ်လို့လည်းပြောပါတယ်
။တိုက်ပွဲတော့လောဆယ်မဖြစ်ဘူးမှာတိုက်ပွဲမဖြစ်ဘူး။ငါကတိုက်ပွဲဖြစ်တဲ့နေရာကြီးပဲအခုရွာသားတွေကတိုက်ပွဲဒဏ်ခံရဒီရေကြီးနေနေမှုရခံရနေရပက်လည်းပဲဒုက္ခတွေရောက်နေရတာ
။
အခုတော့တိုက်ပွဲတော့မရှိဘူး။မရှိမှလည်းရေထက်ကြီးတော့ဒုက္ခတွေပိုဆုံးထက်ရောက်နေရပါဘူး။
အခုဆိုရင်စစ်တပ်ကလည်းအဲ့ဒီနေရာတွေမှာပိတ်ဆို့ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်နေတဲ့ပြည်သူတွေဟာကျန်းမာရေးပြဿနာတွေကိုကြုံရတဲ့အခါမှာစေကုသမှုခံယူဖို့ခက်ခဲတာတွေလည်းဖြစ်နေတယ်လို့ဆိုပါတယ်
။ဝန်ရောဂါတွေပါရဖြစ်တယ်။ရေလည်းမတန့်ဘူးတချို့အားဖြင့်ကျန်းမာရေးကြောက်သူစေကုသမှုတွေသူမရဘူးရေရကြီးစစ်တပ်ကလည်းနေနေပိတ်ထားတဲ့နေရာရှိတော့သွားရလို့ခက်ခဲနေရတ
ယ်။ဇူလိုင်လ28ရက်နေ့မနေ့ကစပြီးစစ်တောင်းမြင့်ရေတမန်ကျိုးမှုကြောင့်ရင်များအချိန်နဲ့ကြေးရွာတွေစီကိုဝင်ရောက်လာတဲ့အတွက်နေအိမ်တွေရင်းနှစ်မြုပ်တာတွေဖြစ်ခဲ့ရတယ်လို့လဲဆိုပါတယ်။လေတူမြို့နယ်ထဲမှာတော့ကြေးရွာပေါင်း40ကျော်ရင်းနှစ်မြုပ်ပြီးလူဦးရေ2000ဝန်းကျင်ခန့်ရေဘေးသင့်ခဲ့ပါတယ်။အဲ့ဒီဒေသမှာရေဘေးသင့်ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လဲ KNU ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်။
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့ဗုဒ္ဓဦးနေပနဲ့ပတ်သားနဲ့စီစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေမတိုင်မီနိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပါအောင်မယ်ယူကရိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်အမှားအမှန်စစ်ဆေးထားတဲ့ Polygraph စီစဉ်ကိုတင်ဆက်ပါမယ်ယူကရိန်းအရှိတ်ချန်ကယူကရိန်းနိုင်ငံသားတွေအနေနဲ့ရုရှားယဉ်ကျေးမှုနဲ့ဆက်နွယ်တယ်လို့ခံယူသူတွေရုရှားကိုပြောင်းနေဖို့ယူကရိန်းသမ္မတကနှင်ထုတ်တယ်လို့ရုရှားဆိုရကပြောနေပါတယ်ဒါပေမဲ့သတင်းအထောက်အထားတွေအရယူကရိန်းသမ္မတကအဲ့ဒီလိုမျိုးပြောတာမဟုတ်ပါဘူးအသေးစိတ်ကိုအချက်လက်အခြေခံအသေးစိတ်အချက်လက်ကိုအခြေခံပြီးမမှန်အတီးပြူထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ
်ဇူလိုင်လ16ရက်နေ့ကရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဖရော့ကပတ်ပေါင်းစုံဝူအောင်ဆောင်ရွက်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတဘာပတိဖြစ်နဲ့တောင်းရင်ယူခဲ့ပါတယ်လုံခြုံရေးကောင်စီမှမေကွန်းပြောတော့ရုရှားအနေနဲ့လိုအပ်လို့ယူကရိန်းပေါ်စစ်ဆင်တွေရတာဖြစ်ကြောင်းရုရှားအစိုးရတွင်တွင်ပြောနေတာကိုပဲဝင်ကြီးလက်ဖရော့ကထပ်ပြောသွားခဲ့ပါတယ်။သူကယူကရိန်းသမ္မတဇယ်လန်စကီဟာလူမျိုးရေးခွဲခြားသူဖြစ်တယ်လို့ဆွဆွဲပြီးတော့ ယူကရိန်းနိုင်ငံတွေကရုရှားနယ်ဝါရီဟာရုရှားအစိုးရကိုထောက်ခံတယ်လို့မဟုတ်တာကိုပြောသွားပါတယ်။2022ခုနှစ်မေမြန်ငန်းတစ်ခုမှာဇလန်စကီးကရုရှားယဉ်ကျေးမှုနဲ့ဆက်နွယ်လို့ခံယူတဲ့သူတွေနောက်မျိုးဆက်တွေအကျိုးရှေ့ရှုရုရှားကိုပဲပြောင်းနေကြဖို့ပြောသွားတယ်လို့မစ္စတာလက်ဖရော့ကပြောပါတယ်။သမရဇလန်စကီပြောဆိုတယ်ဆိုပြီးတော့မဟုတ်ဘဲနဲ့မစ္စတာလက်ဖရော့ပြောသွားတာပါ။ရုရှားနိုင်ငံသားရဲ့ဝန်ကြီးက2022ခုနှစ်ဩဂုတ်လမှာယူကရိန်းကဒွန်ယုတ်တန်နဲ့ပြုလုပ်သွားတဲ့ဇလန်စကီရဲ့မေးမြန်းခန်းကိုရည်ညွှန်းသွားတာဖြစ်ပါတယ်။မေးမြန်းခန်းမှာတော့သမရဇလန်စကီကရုရှားကိုဝင်ရောက်နေရာယူထားတဲ့ဒွန်ဘက်စ်နဲ့ခရိုင်းမီးယားဒေသတို့ကနေပြီးတော့ရုရှားဘာသာစကားပြောဒေသခံတွေကိုယူကရိန်းအာဏာပိုင်တွေကမောင်းထုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောသွားတာပါ။ဒွန်ဘက်စ်နဲ့ခရိုင်းမီးယားဒေသတွေဟာဘရော့မရုရှားနိုင်ငံရဲ့အစိတ်ပိုင်းဖြစ်မှာမဟုတ်ဘူးလို့လည်းပြောသွားပါတယ်။ရုရှားနိုင်ငံမှာပြောင်းနေခြင်းနဲ့ရုရှားနယ်ပေါ်ယူကရိန်းနိုင်ငံသားတွေကတော့အဲ့ဒီကိုပြောင်းနေဖို့စဉ်းစားတဲ့လို့လည်းအကြံပြုသွားပါတယ်။အဲ့လိုမျိုးမေးမြန်းခန်းမှာပြောသွားပြီးချိန်ကစပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးကဇလန်စကီးစကားကိုလိုရာဆွဲပြောင်းပြီးတော့ရုရှားယဉ်ကျေးမှုနဲ့နှိစက်တဲ့ရုရှားစကားပြောခြင်းနဲ့ယူကရိန်းနိုင်ငံသားတွေရုရှားကိုပြောင်းနေကြဖို့ယူကရိန်းသမ္မတကအမိန့်ပေးခဲ့တယ်လို့မဟုတ်တာကိုပြောနေခဲ့တာပါ။ဝန်ကြီးလက်ဖရော့ကဒီသတင်းမှောက်ကိုပဲသူ့ရဲ့တန်တမန်ခီးတွေသတင်းဌာနတွေနဲ့မေးမြန်းခန်းတွေနဲ့ကုလသမဂ္ဂတို့မှဆက်ပြီးတော့ပြောကြားနေတာဖြစ်ပါတယ်။ဝန်ကြီးလက်ဖရော့ဖြတ်နေတဲ့မဟုတ်တဲ့သတင်းကိုပဲကမ္ဘာတစ်လောကရုရှားတန်တမန်တွေရောအစိုးရသတင်းဌာနတွေရောကလူမှုကွန်ရက်တွေမှာဘာသာစကားပေါင်းစုံနဲ့ပြန်ပြီးတော့ဖြန့်ချီပြီးတော့ရုရှားအစိုးရရဲ့ဝါရဖြန့်လုပ်ငန်းနဲ့သတင်းမှားဖြန့်ချီမှုတွေပို့ပြီးတော့အားကောင်းလို့လှုံ့ဆော်နေကြပါရဲ့ရှင
်ဒီလိုအမှားအမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိလိုတယ်ဆိုလို့ရှိရင်တော့ VOA ရဲ့ Polygraph website စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်စစ်ဖြစ်နေတဲ့ရုရှားယူကရိန်းနိုင်ငံမှာအခြားနိုင်ငံတွေလိုပဲအသက်50ကျော်60အရွယ်အသက်ကြီးသူတွေဟာလူငယ်တွေတဲ့ပို့ပြီးအလုပ်ရှာဖွေရတာပုံမခက်ခဲနေပါတယ်။အဖွဲ့အစည်းတစ်ခုကတော့အခုလိုစစ်ဖြစ်နေချိန်မှာအလုပ်သမားရှာပါမှုဖြစ်နေတာကိုအခွင့်ကောင်းယူပြီးဒီအခြေအနေကိုပြောင်းလဲပစ်ဖို့ကြိုးစားနေပါတယ်။ Lisa Barclay Keith မျိုးတော်ကနေသတင်းပေးဖို့ထားတာကိုတော့ကိုစံကျော်ကပြောပြပါမယ်။
တဲ့ရတဲ့နေကအုတ်ထုတ်ကိုဆောင်းတာပြီးလဝရဏနာအပြင်းနဲ့ဒေါက်ဖနက်စီလမ်းလျှောက်နေတဲ့အသက်58နှစ်အရွယ် if gini koblanko ဟာအပတ်တိုင်းမနက်ဘက်ကိုပကြီးပြခန်းတစ်ခုမှအလုပ်လုပ်ပါတယ
်။ရာကျမကိုဒီမှာလိုအပ်တယ်လို့ကျမအနေနဲ့ခံစားမိပါတယ်
။ koblanko အနေနဲ့ကရုရှားရဲ့ကျူးကျော်စစ်အစပိုင်းမှာကိုအလုပ်ပြုတ်ခဲ့ရပြီးတော့အလုပ်သေးရဖို့အတွက်ကိုတနစ်ခွဲလောက်ကြံ့ကြာခဲ့ပါတယ်
။ကျမအလုပ်ကင်ရှာဖွေ website တင်မှာမှတ်ပုံတင်ပြီးတော့ကျမရဲ့အလုပ်လျှောက်လွားတွေကိုနေ့တိုင်းပို့ခဲ့ပါတယ်ဒါပေမဲ့ဘာတစ်ခုမှမရခဲ့ပါဘူးကျမရဲ့အသက်အရွယ်ကြောင့်ဘယ်သူကမှကျမကိုမခန့်ကျင်ကြပါဘူ
းကိုဘလန်ကိုလိုအခြေအနေမျိုးတွေဟာယူကရိန်းလုံသားဇီးကွက်တွေအထက်မှာအဖြစ်များတဲ့အခြေအနေတစ်ခုဖြစ်တဲ့ဆိုပြီးတော့သက်ကြီးရွယ်အိုတွေကိုပံ့ပိုးကူညီနေတဲ့ Enjoying Life Pride Foundation တည်ထောင်သူတီနာနီကလိုဘာကပြောလာပါတယ
်ကျမတို့လူ့ဖွဲ့စည်းကတကယ်ကိုတယူတဲ့အစွဲတွေနဲ့အရင်ကယုံတယုံမှာစာရွက်စာတမ်းစီမံခန့်ခွဲမှုအထူးကျွမ်းကျင်သူနေရာအတွက်အလုပ်တစ်ခုပေါ်ခဲ့တယ်။အသက်55နှစ်အောက်ကလူတွေကိုပဲခေါ်တာ။ပြီးတော့သူတို့ပြောတာကရုံးခန်းက9လွာမှာတဲ့။ဆိုတော့စဉ်းစားကြည့်လေအသက်55နှစ်ဝန်းကျင်လူတစ်ယောက်က9လွာကိုလေကားအတက်စင်လုပ်ဖို့ဆိုတာသူ့အတွက်အခက်အခဲရှိနိုင်တယ်လေ။
ဒီ foundation ကတော့အသက်အရွယ်ကြီးသူတွေအနေနဲ့ခင်မိလုံသားဈေးကွက်ထဲမှာဘလို့အံဝင်ကွင်ကျဖြစ်အောင်လုပ်မလဲဆိုတာကိုစတင်တင်ကြားပေးခဲ့ပါတယ်။ Kovlanko အနေနဲ့ကလည်းနှစ်စဉ်တင်တန်းတက်ဖို့စီရင်ပေးကြတဲ့လူဦးရေ3000တဲ့ကတူအပါဝင်ဖြစ်ပါတယ
်။
တင်တန်းမှာစိတ်ပိုင်းဆိုင်ရာအထောက်အကူပြုသင်ခန်းစာတွေလည်းပါတယ်လို့အလုံးလျှောက်လွာနဲ့ကိုယ်ရေးအချက်လက်ရင်းနှီးတွေကိုလည်းကျမတို့တင်ခဲ့ရပါတယ်။
foundation အနေနဲ့ကတော့ရုရှားကျူးကျော်စစ်မစခင်ကတည်းကလုပ်ငန်းလက်ပတ်နေတာပါ2018ခုနှစ်ကတည်းက foundation အနေနဲ့တက်ကြီးအလုပ်ကန်ရှာဖွေသူတွေအတွက်ရွယ်ပြီးအလုပ်တင်ရှာနေတဲ့ကုမ္ပဏီတွေနဲ့အလုပ်ကန်ခွင့်လန်းတွေချိတ်ဆက်ဆောင်ရွက်ပေးနေတာပါအ
စပိုင်းမှာတော့ကျမရဲ့စီးပွားရေးမိတ်ဆွေတွေကိုပဲလူကြီးတယောက်ယောက်ကိုအလုပ်တင်ခန့်ပေးပါလို့တောင်းဆိုခဲ့ပါလေအဲ့ဒီနောက်ပိုင်းမှာတော့ကုမ္ပဏီ9ခုလောက်ကကျမတို့နဲ့ပူးပေါင်းပါဝင်ခဲ့ပြီးတော့ဒီနှစ်မှာတော့ကုမ္ပဏီပေါင်း300လောက်ကျမတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်စည်ရင်းပေးထားပြီးပါပြီ
ဒ ီလိုပူးပေါင်းဆောင်ရွက်ကြတဲ့ကုမ္ပဏီတွေထဲမှာ Integrity ဥပဒေကုမ္ပဏီလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒီကုမ္ပဏီအနေနဲ့အစပိုင်းမှာတော့အသက်အရွယ်ကြီးသူတွေကိုအလုပ်တင်အနေနဲ့သာခေါ်ယူခဲ့ပေမဲ့အခုတော့အလုပ်ပေးဖို့အတွက်ကိုတော့အဆင်သင့်ဖြစ်လို့နေပါပြီ
။တ
ကယ်လို့တင်တွေနဲ့အလုပ်တွဲလုပ်ခဲ့တာမှာကျမတို့အတွက်အတွေ့အကြုံကောင်းတွေတော်တော်ရခဲ့တယ်။တကယ်ကိုကြီးမားတဲ့ဘဝအတွေ့အကြုံတွေစိတ်ပိုင်းဆိုင်ရာတည်ငြိမ်ရင်းချမ်းမှုတွေနဲ့တို့ရဲ့ကြာရတာဝန်တွေကိုတကယ်ကိုအာရုံစူးစိုက်ပြီးလုပ်နိုင်ကြပါတယ
်။
ကိုဘလန်ကိုရဲ့ကြီးကြိုင်မှုကိုယ်တိုင်ကလည်းတူမကိုဒီမှာအလုပ်ခန့်ခဲ့တာကိုကျင်းနဲ့မဆုံးဖြစ်လို့နေပါတယ
်။
ဒီမှာအရင်ကဆိုလူငယ်အမျိုးသားလေးတွေနဲ့ပဲအလုပ်အတူတူတွဲလုပ်ခဲ့ပူပါတယ်။ဒါပေမဲ့အခုသူတို့အကုန်လုံးကစစ်ထဲကိုရောက်သွားကြပြီလေ။ကိုဘလန်ကိုကလည်းတော်ပါတယ်။သူ့အနေနဲ့ကကျမတို့အလုပ်ရဲ့နည်းပညာပိုင်းဆိုင်ရာယဉ်ကျေးမှုပိုင်းဆိုင်ရာကဏ္ဍအားလုံးကိုကြိုပြီးတည်ထားပြီးသားဖြစ်တယ်။
လက်ရှိအလုပ်သမားဈေးကွက်အခြေအနေတွေအရာလုပ်ငန်းရှင်အများအပြားဟာ Mura Navesh ကုမ္ပဏီရဲ့လုပ်သားခန့်မှုတွေကိုစံနမူနာယူလုပ်ကန်ဆောင်ရွက်လာနိုင်ခြေရှိတယ်လို့ Enjoying Life Parita Foundation ကပြောပါတယ
်
။ယူကရိန်းမှာစစ်ပွဲကြောင့်အလုပ်သမားဝန်ထမ်းအကြီးအကျယ်နေပါနေပါတယ်။ယောက်ျားသားအများစုကတိုင်းပြည်အတွက်စစ်တိုက်နေရပါတယ်။ဒါကြောင့်ကျမတို့အနေနဲ့အများပြားတဲ့ဈေးကွက်လိုအပ်ချက်တွေကိုတွေ့နေရပြီးတော့အခုဆိုရင်တက်ကြီးရွယ်ဦးတွေကိုယ်တိုင်ကလည်းတော်တော်များများအလုပ်တွေကိုလုပ်နိုင်နေကြပါပြီ။
လေးလာကောက်ယူထားတဲ့အချက်လက်တွေအရာကတော့အလုတ်ကင်ဈေးကွက်တွေထဲမှာကော်ဖီဖြော်တဲ့အလုတ်ကစားလို့လူမှုမီဒီယာဈေးကွက်ရှာဖွေရေးကျွမ်းကျင်သူစတဲ့အလုတ်ကင်နေရာတွေအထီကိုလူငယ်အများစုကပဲကာလကြာရှည်လွှမ်းမိုးထိန်းချုပ်လုပ်ကန်ခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအခုတော့တက်ကြီးအလုတ်ကင်ရှာဖွေသူတွေအနေနဲ့ကသူတို့ရဲ့အတွေ့အကြုံတွေကိုအခြေခံပြီးအလုတ်ကင်သစ်တွေစတင်လုပ်ကန်ဖို့အတွက်ကိုစိတ်အားပြင်းပြထက်သန်လို့နေကြပါတယ်ခင်ဗျာ။
ဆလဘီကျမ်းမာရေးဆိုင်ရာသတင်းဆောင်ပါတပုတ်ကိုတင်ပြပါောင်းမယ်။ကယ်လီဖိုးနီးယားပြည်နယ် UCLA တက္ကသိုလ်ကမော်လီကျူးဆိုင်ရာဇီဝအင်ဂျင်နီယာမြူရီကာမာရီဇာတီထွင်လိုက်တဲ့ TB အဆုတ်ရောဂါရှိမရှိစမ်းသပ်တဲ့နေရာလက်ရှိအသုံးပြုတဲ့စနစ်တွေနဲ့အဖြေထုတ်မပေးနိုင်သေးတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တော့မှာဖြစ်ပါတယ်။ FOA သတင်းတော့ဂီနီယာဒူလော့ပေးပို့တဲ့သတင်းကိုဒေါက်ကင်မျိုးသက်ကပြောပြပါောင်းမယ်
။ဘရွန်တီနိုင်ငံသူမြူရီကာမာရီဇာဟာLos Angeles UCLA တက္ကသိုလ်က Molecule ဆိုင်ရာဇီဝ Engineer ပါသူက TV ပေါ်ရှိမရှိရိုးရှင်းပြီးအသေးအချာသိနိုင်တဲ့နည်းကိုထွန်းပါတယ်ရေနဲ့ရောလိုက်ရင်ပြည့်ချွဲချွဲဖြစ်လာတဲ့ဒီအမှုန့်ကိုလူနာရဲ့တကြွေးဒါမှမဟုတ်သွေးနဲ့ရောတာနဲ့နာရီပိုင်းအတွင်းမှာပဲဆုတ်နာရောဂါဖြစ်စေတဲ့ Bacteria ပါမပါသိနိုင်တယ်လို့ပြောပါတယ
် The genesis of this whole project was the concept of taking something that
ဒီသူရဲ့ကျွန်တော်မှာအဓိကအရင်ခံချက်ကဘက်တီးရီးယားတွေစားမဲ့ပစ္စည်းမျိုးအခုစမ်းသပ်မှာကတော့ကြားပေါ့နော်ဒါကိုအသုံးဖို့ပါပြီးမှဇီဝထောက်လန့်ချက်ကိုတင်းပြီးတော့အလုပ်ဖြစ်မဖြစ်ကြည့်ရပါတယ်တကယ်လည်းအလုပ်ဖြစ်ပါတယ
်အခုသုံးနေတဲ့ TV ပိုးရှိမရှိစမ်းတဲ့နည်းတွေဟာအလုပ်မဖြစ်ပါဘူးအဖြေစီရဖို့အတွက်သတင်းပတ်အတော်ကြာတဲ့အပြင်သိန်းကင်ဆာရှိမရှိစစ်တာလိုမျိုးမှားလဲမှားနိုင်ပြီး molecules ကိုစစ်တယ်လို့ဈေးလဲကြည့်တယ်လို့ UCLA သိပ္ပံဌာနအကြီးကဲTracy Johnson ကပြောပါတယ
် She's focused on making that dye more specific and brighter
သူကဒီစမ်းသပ်မှုမှာပို့ပြီးတော့တောက်တောက်ပပနဲ့သိစိတ်မရအောင်အယောင်ဆိုးပြီးတဲ့ကိစ္စကိုတေချာလုပ်ထားပါတယ်ဒါကြောင့်ရှုကဏ္ဍလုံးဝေးလံခေါင်ဖျားဒေတာတွေက microscope တွေမှာပါသုံးလို့ရပြီးပိုးရှိမရှိစမ်းပေးနိုင်ပါတယ်ဒါကြောင့်ဒါကတကယ်အပြောင်းအလဲကြီးတစ်ခုပ
ါ Gamma Reza ကတော့ဘက်တီးရီးယားတွေရှင်သန်နေတာဒါမှမဟုတ်သေနေတာကိုပါသူ့ရဲ့နှီးကပြနိုင်တဲ့အတွက်ဒီလူယောဂါကူးစက်မှုရှိမရှိခွဲကြရမှာအထောက်ကူရတယ်လို့ပြောပါတယ်ကုသမှုအတွက်လူနာကဘယ်လောက်တုံ့ပြန်မှုရှိတယ်ဆိုတာကိုပါအမြန်သိအောင်လုပ်ပေးတဲ့အပြင်သူ့ရဲ့နှီးကဈေးမကြီးဘူးလို့ပြောပါတယ်
The powder that we make is very cheap to make especially when you make it on a grand scale
ဒီမှုလုပ်ရတာကဈေးသိမ့်ကြီးပါဘူးအများကြီးထုတ်မယ်ဆိုရင်ပို့ပြီးတော့တက်တာတယ်တခါဆန်းဖို့အတွက်ဆိုရင်ဒေါ်လာတောင်းမှမကြပါဘူးရှင
် WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရ2022မှာအဆုတ်နာရောဂါနဲ့ကမ္ဘာတစ်လွှားသေဆုံးရသူဟာ 1.3 သန်းရှိပါတယ်ကာမာရီဇာကတော့သူ့ရဲ့စမ်းသပ်တီထွင်မှုကဒီရောဂါနဲ့သေဆုံးသူတိတိတသာရော့သွားနိုင်အောင်လုပ်မယ်လို့မျှော်လင့်နေပါတယ
်ဖြူရီအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။ အနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphonlink.bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဇူလိုင်လ31ရက်နေ့ဗုဒ္ဓနေ့မနေ့ပဲရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ကျဲအမေရိကန်နိုင်ငံရေးကဘာတလောခီးသွားစတဲ့အစီအစဉ်ကိုဇက်တိုက်တင်ဆက်ပါောင်းမယ်ပထမဆုံးမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်သီးနှံတွေတင်ပို့ရောင်းချနေတဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းအလုံးပြည်တွင်းစစ်ကြောင်းပိတ်ကုန်တဲ့အတွက်တောင်သူလယ်သမားတွေအနေနဲ့သီးနှံဈေးကွက်မရှိတော့မှာကိုအခုစိုက်ပျိုးရာသီကတည်းကဆွေးနွေးကြပါတယ်ဒီအကြောင်းကိုခင်မောင်စုံမင်းကအခုတပတ်မြေကြီးဩဇာအစီအစဉ်မှာတင်ပြထားပါတယ်
မနက်ငယ်ကစိုက်ပျိုးထွက်ကုန်သီးနှံတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုရေချောင်းကနေတင်ပို့ရောင်းချနိုင်တာကအင်မတန်နည်းပါးပြီးနေဇက်ကုံသွယ်ရေးကသာအဓိကအားကိုးနေကြရတာပါနေဇက်ကုံသွယ်ရေးဆိုရမှာအဓိကတရုတ်နိုင်ငံတဲကိုပို့ရတာကအများဆုံးဖြစ်ပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးဖြစ်ပါတယ်အိန္ဒိယနေဇက်ကုံသွယ်ရေးမှာလည်းပဲမျိုးစုံအဓိကတင်ပို့ကြတာတွေ့ရပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့ကြံနယ်ဇက်တွေလောက်မဖွံ့ဖြိုးပေမဲ့ရခိုင်ပြည်နယ်အနေနဲ့ကတော့အားထားရတဲ့အတိုင်းအတာရှိပါတယ်။နယ်ဇက်ကုံသွယ်ရေးနဲ့ရောင်းချရတဲ့အတွက်မြန်မာဘက်ကသီးနှံတွေရဲ့အကြီးအသေးကိုတိတိကျကျတိုင်းတာစစ်ဆေးတာနှဲပါပါတယ်။အဲ့ဒီအတွက်မြန်မာပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေဟာအခွင့်အရေးတစ်ခုလိုဖြစ်နေပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့စစ်ကောင်စီစကားစားနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြိပခဖြစ်ပွားနေပြီးအဲ့ဒီအဓိကနေဆက်ကုံသွယ်ရေးလမ်းအလုံးပိတ်ကုန်ပါတယ်အခုချိန်ဟာအဓိကစီထွက်သီးနှံတွေဖြစ်ကြတဲ့နှမ်းမြေပဲစတင်စိုက်ပျိုးပြီးဖြစ်တယ်လို့ဒေသတချို့မှာလည်းပြိုးစဘာတွေစိုက်ပြီးထောင်ဖို့တာဆူးနေကြပါပြီဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့အဓိကဈေးကွက်ဖြစ်တဲ့နေဆက်ကုံသွေးကြီးလှုပ်လို့မရရင်ဈေးကောင်းကောင်းမရပဲအကျိုးအမြတ်မရှိမှကိုစိုးရိမ်နေကြပါတယ်တကယ်လို့သာသီးနှံပေါ်ချိန်မှာနေဆက်လမ်းတွေပြန်မဖွင့်ရင်တော့ထွက်သမျှသီးနှံအများစုဟာပြည်တွင်းဈေးကွက်တစ်ခုပဲရောင်းเสียချင်တော့ပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးညီလက်ဒေသကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတို့ကအခုလိုပြောပါတယ်
အာမနေစားမထွက်ရရင်စီကောမရနိုင်ဘူးတေးချရရတာပြည်သူစီကွက်ကတော့အားတော်သူကမတော်သူကရှုံးတော့ဘူးနိုင်ငံကြီးဒီတိုင်းနိုင်သွားရင်နေစားစိတ်ဒီမဖွင့်ရင်စီကောမရနိုင်ဘူးနှမ်းတဲ့နှစ်သိမ့်ပတ်ချလဲမှမရောရင်ရှုံးတယ်ကိုရင်းနီးတာနဲ့လေအရမနဲ့တွေ့လိုက်တော့နှမ်းတဲ့နှစ်တိုင်းလိုရရင်နှစ်သိမ့်ပတ်ချလဲတော့ရအောင်ကျန်မှလုံးမစုံမကျန်ဘူးအဲ့လိုအဲ့လိုတွေ့ကြည့်ထားတယ်။မမကိုက်နိုင်တော့ဘူး။အဲ့နေဆက်မှမထွက်ရရင်ဟိုဘက်မှမပွေလင်းရင်မကိုက်နိုင်ဘူး။ခုနှစ်ကြမျိုးစားဈေးတွေကြီးခဲ့လေ။ဒါမျိုးစားဈေးက NBG ပေါ့ NBG 15ဘတ်ကဲ15ဘတ်လေတလုံးကို35,000လို့36,000လို့အဲ့လိုတွေရှိတာ။အများရဲ့အပလဲဟိုဘက်ပဲနေတယ်ပလဲဆိုတဲ့အဖြူပေါ့ကွာ။အဲ့ဒါတလုံးက9,000-9,800တသိန်းယူရီးယားယူရီးယားဟုတ်တယ်။လူတရားရဲ့လောကတတောင်ခွဲအထက်မှာရှိတယ်။အာနန္ဒေနဲ့ကတော့ခုနပြောသလိုနေဇာကုံတွယ်မှုစခန်းကုံတွယ်ရေးအဆင်မပြေရဲ့တောင်သူလေးအဆင်မပြေဘူးပုံတွေရတာပြည်တွင်းနဲ့လက်ပတ်လက်ပတ်ပြီးတော့ရောက်ချနိုင်မယ်ဆိုပြည်တွင်းစည်းကွက်အဆင်လောင်နေရတော့မြတ်မကြံနိုင်ဘူးပေါ့အဲ့တဘောပေါ့လုံးလုံးရှုပ်ပြီပေါ့
စာပြိုရေးလုပ်ငန်းတွေမှာမြေစီဓာတ်မြေဩဇာအပါအဝင်သွင်းအားစုလို့ခေါ်တဲ့ပစ္စည်းတွေဝယ်ယူရတဲ့ဈေးနှုန်းတွေဟာလည်းခေါင်ခိုက်အောင်ဈေးတက်နေတဲ့အတွက်တောင်သူတွေအခက်အခဲတွေတွေ့နေရပါတယ်။ဒါ့အပြင်လုပ်သားရှာပါတဲ့အတွက်ရှိတဲ့လေယာဉ်လုပ်သားတွေကိုဈေးကြီးပေးပြီးငှားနေရပါတယ်။အဆိုးဆုံးကတော့လောင်စာဆီဈေးတွေအတက်ကျတဲ့အတွက်လေယာဉ်သုံးဆက်မှုပစ္စည်းငှားရမ်းကတွေကိုတောင်သူအများစုကမတတ်နိုင်ကြလောက်အောင်ဖြစ်နေပါတယ်။အဲ့ဒီလိုဆက်မှုလေယာကိုအားကိုးတဲ့အတွက်ဟိုးအရင်ကတည်းကမီယိုဖလာတွဲဖက်လောက်ကင်လာကြတဲ့ကျွဲနွားခိုင်းနွားတွေလည်းရှားပါကုန်ပါတယ်ဒီလိုအနေအထားဖြစ်စဉ်တွေကြောင့်လေယာလုပ်ငန်းစိုက်ပျိုးရေးဟာတဖြည်းဖြည်းကျဆင်းလာခဲ့တာဖြစ်ပါတယ်ထွက်ရှိသမျှသီးနှံတွေအလုံးဟာနေဆက်ကုံသွယ်ရေးအပေါ်မိကိုနေကြရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေတာကအွန်လိုင်းစိုက်ပျိုးရေးဂျာနယ်ရဲ့အယ်ဒီတာတဦးကအခုလိုပြောပါတယ်
အဲ့အများသားအပြင်ပြောရင်တရုတ်နဲ့စတူပင်းမျိုးဆိုဆိုရင်အင်ဂျီကတော့အဲ့လိုသွားလိမ့်သွားတာရှိခုလိုတိုက်ပွဲတွေဖြစ်နေတော့အဆင်မပြေတော့ဘူးပေါ့အဲ့ဒီလမ်းဘက်ဆက်သွေးကြီးကိုသမီးတို့ကတော့လာရောက်ဝယ်နေမှုကတော့ပြည်ကြီးပန်းသွားတယ်လို့ပြောရပါပေါ့ခီလမ်းဘက်ဆက်သွေးကြီးမကောင်းဘူးဆိုရင်အရောက်ကြီးဝယ်တာမှာတော့ထိခိုက်နေတာမျိုးရှိမှာပေါ့ဝယ်တဲ့လူကလည်းလမ်းဘက်ဆက်သွေးကြီးမကောင်းတော့မဝယ်ဘူးလေသိနိုင်ရောက်မဲ့တောင်သူတွေကတော့ခက်ခဲရှိမှာပဲဒီစင်းလုံးကအကြပဲကိုရင်ဆိုင်ရမှာပေါ့ကူလောလောဆယ်ပြီးထားရဆိုတော့ကောင်းလာနေပြာဒီတက်ကောင်းလာနေဆိုတော့မရှိသေးဘူးပေါ့ဒါဆိုတရုတ်စက်ကိုတရုတ်ကဝယ်ရစေးခွက်ပေါ်မှာမူကြီးပြီးလှုပ်ရှားတာ哦အဲ့လိုလေခမ
တကယ်တော့မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ပါဝင်နယ်စပ်ဒေသတွေကနေတင်ပို့ရောင်းချသလိုတစ်ဖက်ကလည်းစိုက်ပျိုးရေးစက္ကရိယာတွေစိုက်ပျိုးရေးသုံးပစ္စည်းတွေကိုနယ်စပ်ကနေပဲပြန်လည်တင်သွင်းကြတာတွေရှိပါတယ်အခုတော့နေဇာလန်ကျောင်းအလုံးစစ်ပွဲတွေနဲ့ပိတ်ကုန်တဲ့အတွက်ကြောင့်နှစ်ဖက်စလုံးကစိုက်ပျိုးရေးသုံးပစ္စည်းတွေအဝင်အထွက်ပိတ်ကုန်ပါတယ်။ဒါကြောင့်စိုက်ပျိုးရေးမှာနေဇာတခုတည်းအားကိုလုတ်ကင်တာဟာမမှန်ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်
။ပြောရမယ်ဆိုရင်တော့ဒီနေဇာကုန်သွယ်ရေးကိုနေဇာကုန်သွယ်ရေးကိုအားပြုပြီးတော့မှဒီရည်ရွယ်ပြီးစိုက်တယ်ပေါ့နော်။ဒါပေမဲ့ဟိုကျွန်တော်တို့ကြေးရွာတွေမှာရှိနေတာကဒီအခုလက်ရှိတောင်သူတွေကတော့အဲ့ဒီလဲစားကုန်သွယ်ရေးလမ်းကြောင်းတွေကိုအောက်ကူဒီကမှာဟိုပိုင်ပန်နယ်ဆိုက်ဖို့ဆိုတော့မဖြစ်နိုင်တော့ဘူးပေါ့နော်အဲစစ်တွေဖြစ်နေတဲ့အတွက်ကြောင်းရေးဝယ်တာတွေမှာအကုန်လုံးကျွန်တော်ကြည်ပေးမဲ့လုံးလုံးမရဘူးပေါ့နော်နောက်လဲစားကုန်သွယ်ရေးတွေတွားရောက်အောင်ဆောက်ဖို့မဖြစ်နိုင်တဲ့အတွက်လည်းဒီကောင်သူတွေကဒီ export quality တင်းတဲ့တွေကိုရည်ရွယ်ပြီးတာမှာစိုက်လို့ပြုလို့မရဘူးပေါ့နော်ဒါကြောင့်မလို့အားလုံးပြတ်နေတဲ့အချိန်မှာကောင်သူတွေနေတဲ့အင်မတန်ကိုခက်ခဲတဲ့အနေအထားမျိုးပေါ့နော်ဆိုရမယ်ဆိုပြောရမယ်ဆိုတော့စပီရီကိုကြကြပြန့်ပြန့်လုံးလို့မရတဲ့အနေအထားမျိုးလောလောဆယ်ရောက်နေတယ်လို့ပြောလို့ရပါတယ်ဒီစိုက်ပျိုးရေးကန္တာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်နေဆက်ကုံတွေရေးကကောင်းကိုကောင်းမှဖြစ်မယ်နေဆက်ကုံတွေရေးကိုပဲအားကိုးရတယ်ကျွန်တော်တို့ကဒီသမောကြီးတွေနဲ့တကယ်ဟိုဒီအနောက်ဥရောပကိုကူလာတော့ဂျပန်ကိုကူလာတော့စိတ်ကူးမမြင်နိုင်သေးဘူးပေါ့အဲ့လောက်ထိအောင်စိတ်ကူးမမြင်နိုင်တဲ့အချိန်မှာအိန္ဒိယနေဆက်တို့တရုတ်နေဆက်တို့ထိုင်းနေဆက်တို့ဒီ border trade တွေကိုနေဆက်ကုံတွေရေးကိုအားကိုးပြီးတော့မှဒီမြင့်တင်နေတဲ့ပထမအဆင့်ပေါ့နော်မြင့်တင်နေတဲ့ကာလမှာဒီလိုနယ်စပ်ကုန်သွယ်ရေလမ်းကြောင်းတွေပိတ်သွားတဲ့အတွက်ဒီစိုက်ပျိုးရေးဟာကဏ္ဍဟာဘလို့မှတိုးတက်နိုင်စရာအကြောင်းရှိဘူးလို့ကျွန်တော်တို့သုံးသပ်ရပါတယ်တကယ်သင်္ဘောနဲ့ကုန်သွယ်တဲ့ export လုပ်တဲ့အဆင့်ကိုတောင်းမှသွားဖို့နေနေသားသားဒီ border trade ကိုတောင်းမှကျွန်တော်တို့လက်လွတ်ဆုံးရှုံးနေရတဲ့အခြေအနေမျိုးဖြစ်သွားဘူးစိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်လိုအပ်နေသေးတယ်လို့ဒါသုံးသပ်လို့ရပါတယ်
နေဇာလန်ကျောင်းအလုံးဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်စစ်ကောင်စီစကားဆတပ်တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွေ့အဲ့ဒီလန်ကျောင်းတွေပေါ်မှာကုန်ကားတွေတန်းစီပိတ်ဆို့နေပါတယ်။အဲ့ဒီအတွက်ကုန်ကားတွေပေါ်မှာပါလာကြတဲ့ဖျဲသီးနဲ့သီးနှံတွေလည်းပျက်စီးကုန်ပါတယ်။ပြီးခဲ့တဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးကို MNDAA ကိုကန့် TNLA တောင်းဖလောင်နဲ့ AA ရခိုင်အာရခတတ်တော်စတဲ့ညီနောင်မဟာမိတ်သုံးဘွယ်ကစတင်ခဲ့ပြီးတဲ့နောက်လာရှိုးမူဆယ်ရှမ်းပြည်အရှိမြောက်တရုတ်နယ်ကုံသွယ်ရေးလမ်းမကြီးပိတ်ဆို့သွားပါတယ်အဲ့ဒီနောက်ကိုကန့်ဘက်ကလမ်းတွေကလည်းဇက်တိုက်ပိတ်ကုန်ပါတယ်။တဆက်တည်းမှာပဲ KNU ကင်တပ်ဖွဲ့တွေကမြားဝတီမြို့ကိုတိုက်ခိုက်ပြီးဒေါနာတောင်တန်းပေါ်ကိုစိုးမိုးထားလိုက်တဲ့အတွေ့ထိုင်းမြန်မာကုံသွယ်ရေးအာရှလမ်းမကြီးလည်းပိတ်ဆို့သွားပါတယ်။တခါအိန္ဒိယနဲ့ဇက်ကုံသွယ်ရေးနှစ်သွယ်ဖြစ်တဲ့တမူးကလေးလမ်းကိုလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကစိုးမိုးပြီးခန်းပတ်မြို့ကိုသိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်း AA အာရခတပ်တော်နဲ့စစ်ကောင်စီစကားဆတပ်တွေမောင်တော်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိတ်သွားပါတယ်ဒီလိုအခြေအနေတွေကြောင့်နယ်စပ်ကုံသွယ်ရေးအလုံးပြန်လဲအသက်ဝင်ဖို့ကတော့လက်နက်ကိုင်ပရိပခါတွေချုပ်ငိမ့်မှသာဖြစ်နိုင်မှာပါအဲ့ဒါမှသာမြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့လေယာစိုက်ပျိုးထုတ်ကုန်တွေပြန်လဲပြီးဈေးကွက်ကောင်းတစ်ခုကိုရရှိမှာဖြစ်ပါတယ်ခင်ဗျာ
လေယာစိုက်ပျိုးရေးအကြောင်းတွေတင်ပြတဲ့မြေကြီးဩဇာအစီအစဉ်အပြီးမှာတော့ယူကရိန်းမြန်မာနိုင်ရှင်ချက်ကိုတင်ပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်တွင်းစစ်ကြောင်းအိုးအိမ်ဆွန့်ကွာထွက်ပြေးရတဲ့ပြည်တွင်းဒုက္ခသည်အရေးတွေဟာတိုးလာနေပါတယ်။ဒုက္ခသည်တွေဟာပုံပြင်းတဲ့ရာသီဥတုကိုခံရရသလိုတောက်သုံးရေးရှာပွားမှုတန်ကိုလည်းခံကြရပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးစစ်ဖြစ်နေတဲ့မြန်မာနိုင်ငံနဲ့ယူကရိန်းကအခြေအနေတွေကိုနိုင်ရှင်ပြီးဟောင်စာကတင်ပြထားပါတယ်။
မြန်မာနိုင်ငံမှာပူချိန်မြင့်တက်လာတဲ့အမျှတောက်တုံးရေရှာပါမှုပြဿနာတွေကြုံတွေ့နေရတဲ့အရက်ဒေသတွေရှိနေပါတယ် Atuta pia bidwenga sipwere jau ne engu songkwa topi niare, sipbe shawne ha putangu yensa yene, ye shaba mukuba kanza niare. Nesin pia shi niare tau tau yene lushin luja boma, kyen ni didama tau tau yi luran bini re, clean yangon puega, kozia tone, Ukraine mima lumia witaipue nanshinja sizengani, sattwe mimian tabare.
ကျွန်တော်တို့ဒီစစ်ဆောင်ပေါ့เนาะကျွန်တော်တို့အရင်ဒီတောင်ပေါ်ဘက်ချမ်းပါဆိုရင်တော့အရင်တွေကတော့ရှည်ရရှားတယ်ဗျာဒါပေမဲ့ရှိတဲ့လူကြီးနေဒီထက်တဲ့ရစိုးနေတာနည်းနည်းလေးဟိုခက်တဲ့ဆိုပေမဲ့နည်းနည်းလေးတော့သူပိုးကြီးနေရှားတဲ့ကြီးဆိုတော့နည်းနည်းလေးဟိုအဆင်ပြေသေးတယ်ဗောဒါပေမဲ့ကျွန်တော်တို့ဒီစစ်ဆောင်ဒေတာကျွန်တော်လွန်မြောက်ဒေတာကိုဖြည့်ပြောင်းရတယ်ဆိုတော့လူ အဲကျွန်တော်တို့မှာဆိုရင်အနည်းဆုံးနိုင်ဝက်45မိနစ်ရေသွားတည်ရတဲ့အခါမျိုးတွေရှိတယ်။အဲရေတည်ရဆိုတဲ့နေရာမှာကျွန်တော်တို့က cycle စီဘိုးတော့မရှိကြဘူးနော်။စစ်ဆောင်တွေက cycle စီဘိုးမရှိတဲ့အခါကျတော့ကိုယ်ခုကိုယ်အားနဲ့တည်ကြရတယ်။အဲတချို့သူရေလုံးကတည်လို့မရတဲ့နေရာတွေရှိတယ်။ဘလို့3-4နာရီလောက်ရှောင်ရမယ့်နေရာတွေရှိတယ်ဆိုရေလုံးရေလို့ဖတ်တဲ့နေရာမရှိတဲ့နေရာတွေပေါ့နော်။အဲ့လိုမျိုးဆိုတော့သူတို့ဆိုအဲရေလာဝေပြီးတဲ့အဖွဲကြီးတွေစောင့်ရတယ်။အဲရရင်လည်းတပုံးနှစ်ပုံးရတယ်။ရတဲ့အခါကျတော့သူတို့ဒါနှင်းချက်ဖို့ချက်ပြုတ်စားတော့ဖို့ပဲသူတို့သုံးရတယ်။တို့ဒီတခုတန်ရှိရတဲ့သုံးမှုကြီးဆိုတာမရှိတဲ့လောက်ဖြစ်နေတော့အဲတပတ်စီရဲ့အရင်မချိုးကြဘူးအဲလိုမျိုးတွေတော့ကျွန်တော်တို့တွေ့ရတယ်ဗျဟုတ်ကဲ့ပါအဲတောက်သုံးရီကကျွန်တော်တို့ဒီဘက်မှာကတောက်သုံးရီကအများအဖြစ်အဲဒီချောင်းရီပေါ့ချောင်းရီကိုအသုံးပြုကြရတယ်ချောင်းရီဆိုတာကလည်းညမတဝေးတဲ့နေရာနောက်တော့လှောင်ရီပေါ့တောက်ရီဆိုတာအခုလိုမျိုးဘိုးရင်းကာလမှာကျွန်တော်တို့ဒီစောင်းတဲ့နေရာအတွက်လှောင်ထားရတယ်ဒါကလည်းအမိုးစောင်းတောင်းလောက်ပဲကျွန်တော်တို့ရကြတယ်နေတော့ကရေလုံးဝမရတဲ့အခါမျိုးတွေဖြစ်တဲ့အခါကျတော့ဒီချောင်းကြီးကိုကျွန်တော်ချိုးချက်ပြီးတော့တောက်ကြရတယ်ပေါ့နော်အဲချိုးချက်တဲ့အခါမျိုးတွေမှာလည်းအဲသူ့လိုမချိုးမချက်နိုင်တဲ့အခါမျိုးတွေပဲရှိတဲ့အခါကျတော့အဲဒီနောက်ဟိုဘယ်လိုပြောမလဲဝမ်ပြတ်ဝမ်ရှော့ကိစ္စတွေရေရမ်းရှားတဲ့အခါမျိုးအမျိုးတွေကတုံနေကြတဲ့ပြဿနာတွေဖြစ်တယ်ဗျဟုတ်အဲကျွန်တော်တို့ဒီနေရာဒီမှာဆိုရင်ကျွန်တော်ခုနပြောသလိုပဲတပတ်ဆယ်ရက်လောက်သူတို့ရေမချိုးကြဘူးသုံးရက်အတိတ်အပဲအဲရားရည်ခွဲလမ်းကိုရည်ခွဲလမ်းကို3ရည်အတွက်ပဲအချက်ပြုတ်စားတော့ဖို့အတွက်ပဲသူတို့သုံးကြရတယ်ဆိုတဲ့အခါမှာပေါ့နော်အဲဒီတကွေးတန်ရှင်းမှုဆိုင်ရာအင်မတန်ကိုအဲဟိုဖြစ်တယ်ပေါ့နော်ပူလောင်လည်းရာသီလည်းဖြစ်တယ်ပူပြင်းလည်းရာသီလည်းဖြစ်တဲ့အတွက်အဲဒီပူပြီးတော့ကျမရဲ့ဆိုင်ရာအစိုးရတွေအများကြီးပဲတုံကြရတယ်အဲကျွန်တော်တို့ဒီရေကားတွေရပ်ဖက်အဖွဲ့စည်းတွေပေါ့နော်ဝိုင်းဝန်းကူညီကြတယ်အပြင်းပြင်းပြပါစင်တာရှင်တွေကအဲဒီအဖွဲ့စည်းနဲ့အခြေဆက်ပြီးတော့အဲရေကူပေးတယ်ဆိုတာကလည်းအဲနှီးစက်ရာပေါ့နော်အဲကျွန်တော်လလန်းမိရာအလမ်းမီရတော့ပဲကုန်နေတယ်။တချို့လည်းလမ်းမီတဲ့နေရာတွေဆိုရင်ကျွန်တော်တို့သွားပြီးမကုန်နိုင်ဘူး။ပူပေးနေတယ်။အဲကျွန်တော်တို့ဒီရေထွက်တဲ့နေရာကိုကျွန်တော်တို့က55မိနစ်လောက်ကားမောင်းရတယ်။ပြီးရင်ကျွန်တော်တို့ကတနင်္လာနေ့လောက်ပတ်ပြီးဝေရတဲ့အခါမျိုးမှာကျွန်တော်တို့ဒီ73စီနဲ့ရေနဲ့လဲရတဲ့အခါမျိုးမှာကျတော့အဲကုန်ကြမ်းစည်းတွေကအရင်မြင့်မားတယ်ပေါ့နော်။အဲမျိုးတွေကြတော့ကျွန်တော်တို့ဒါစင်ကုန်မှုတွေအဲနေရာတွေကတော့ကျွန်တော်တို့ဒီစစ်ဆောင်ဒေသတွေကတော့အင်မတန်စင်ကုန်မှုတွေပါလေရေရရှိမှုတော့လာတယ်လေ။အဲအဓိကကလက်ရှိမှာကျွန်တော်တို့ကအဲဒီလမ်းမဆက်သွေးကြီးပေါ့နော်အဲဘာကြောင့်လဲဆိုတော့ကျွန်တော်တို့အဲစစ်ဆောင်ဒေသလမ်းမဆက်သွေးကြီးရှိမယ်ရမငွေရရှိမှုရှိမှာပေါ့နော်လမ်းမဆက်သွေးကြီးမှာကျွန်တော်တို့ဒီဘက်မှာကခုနပြောတဲ့ရေမရရှိမှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုကျွန်တော်တို့စေဝါဖူးသားမှုလုံမယ်ဗျာအဲကျမရဲ့ဆောက်ရှောက်မှုလုံမယ်အဲကျမရဲ့ဆောက်ရှောက်မှုအတွက်ဆိုရင်ကျွန်တော်တို့ဒီစေဝါတွေကကျွန်တော်တို့ကိုသိလို့မရဘူးအဲဒါတွေကအင်မတန်ကိုစင်ခေါ်မှုတွေပဲအဲစေဝါရောက်ရှိဖို့အတွက်အင်မတန်ခက်ခဲတယ်အဲဒီစစ်ဆောင်တွေအကြုံတွေ့နေရတဲ့ကျန်းမာရေးဆိုင်ရာအဲဆောက်ရှောက်မှုလိုအပ်တဲ့ဆောက်ရှောက်မှုတွေကိုကျွန်တော်တို့အဲအချိန်နဲ့တမင်းကြီးပေးဖို့ဆိုရင်ကျွန်တော်တို့ကျန်းမာရေးဆောက်ရှောက်မှုရှားဖို့အတွက်ဈေးဝါးတွေကမလုံလောက်ဘူးပေါ့နော်မလုံလောက်တဲ့ဟာမျိုးတွေရှိတယ်အဲအားလည်းတော့အင်မတန်စိန်ခေါ်မှုဖြစ်နေပါတယ်ဗျအဲကျွန်တော်တို့ဒီ Greenie အနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့အမှားကစစ်ဆောင်ပိန်ကနေရှိတယ်ရေထွက်တဲ့နေရာတွေရှိတယ်ပေါ့နော်အဲ့လိုမျိုးဆိုတော့အဲဒီလိုမျိုးနေရာမှာတော့ကျွန်တော်တို့ဒီအဲ့ဒီရေရှားတဲ့နေရာတွေပေါ့အဲ့လိုမျိုးနေရာတွေမှာကျွန်တော်တို့ရေနဲ့ပတ်သက်ပြီးဒုက္ခအင်မတန်ရောက်ကြတယ်။မြို့ကြီးတွေမှာသာကျွန်တော်တို့စစ်ပွဲတွေဖြစ်လာမယ်ဆိုရင်ကျွန်တော်တို့အဲဖြစ်လာတဲ့နိုင်တဲ့အန္တရာယ်တွေကတော့အများကြီးပဲ။အခုကျအဓိကလူနေထူထပ်တဲ့အတိုက်တာအဆောင်တွေများတယ်ပေါ့နော်။လူနေထူထပ်တဲ့အတွက်ကျွန်တော်တို့ကဒီရေအန္တရာယ်ကအများကြီးဖြစ်လာမှာ။ဒီကကျွန်တော်တို့ရန်သူကတော့ရန်သူပြည်သူတော်ပဲကျွန်တော်တို့နှိမ်နှင်းမယ်။အဲရက်ဆက်မယ်။အဲ့လိုမျိုးဆိုတော့ကျွန်တော်တို့ဒီပြည်သူလူထုအနေနဲ့ကတော့အခုတွေကတိုးတင်ပြင်ဆင်ထားဖို့လိုတယ်။အဲဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရေရာမရှိတော့ရင်လူတွေတက်ရှင်ဖို့ဆိုတာမလွယ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ဘယ်လိုမျိုးတုံလာငါတို့ဒီလိုမျိုးတုံလာခဲ့ရင်ဘယ်လိုပြင်ဆင်ရမလဲဆိုတော့အဲဟိုဘူးဒုဒလေးတွေပေါ့နော်တူတင်ပြီးတော့လေးလာထားတဲ့အဲတူတင်ပြင်ဆင်မှုလေးတွေထားတဲ့အဲကျွန်တော်တို့ကိုမိသားစုတနိုင်တစ်ပိုင်းလေးတွေပေါ့ကျွန်တော်စေဝါလေးတွေတူစုဆောင်ရတာပဲဖြစ်ဖြစ်အရင်ကျွန်တော်တို့ပြောကြပါတယ်အ เออนับภาษาเอกาสุเอกาตัวเอกาถ้าจองชี้ยาปูเลยอ่ะดาบลูบ่เนาะเออจองรู้ดีกูเยกูปีไหนมั้ยกูโหเสบวยขึ้นลายกูนี่นะว่าไตบวยขึ้นลายเสบวยขึ้นลายเบลูช่องมั้ยแล้วสุดจะจุดิปลั่นเลยดิเออช่องเนี่ยเนี่ยมีมาจังอารู้เอออัตตัสเสร็จหมดบลูมีช่องเยจําเลยสุดาเลยจีเออจีเนี่ยอนิดงเนี่ยต่ออะไรมีตะเกยขึ้นลายเนาะช่องหมดเต็มหมดแล้วอีมันน่ะขับบาเลยอะแล้วจองรู้เออละชิมาเลยดีกาတော့
ဒီတိုင်ဝဲဖြစ်လာခဲ့ရင်ဘယ်လိုမျိုးတူတင်ဆောင်ရင်ရှောင်ရင်လေးတွေအသက်ရှင်အောင်ဘယ်လိုနေရမလဲဆိုတဲ့ဘူးဒုဒါလေးတွေအခုတွေကလေးလာထားတာပါအဲ့အနေနဲ့အမြင်တော့ဖြစ်လာအောင်ပါပါခင်ဗျာဟုတ်ကဲ့စစ်ပေးရှောင်တွေရဲ့နေ့စဉ်တောက်တုံးရေခက်ခဲတဲ့ပတ်သက်ပြီးတော့ကလင်းရန်ကုန်ဘွဲကကိုစရာထွန်းကပြောသွားတာပါအလားတူပဲရုရှားရဲ့ကျူးကျော်သိမ့်ပိုက်ထားတဲ့ယူကရိန်းထဲက
မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်သံလွင့်စီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဆက်လက်ပြီးတော့အမေရိကန်နိုင်ငံကြီးအကြောင်းတင်ပြပါအောင်မယ် Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်းဒုတိယသမ္မတ Kamala Harris တို့ဟာပါတီနှစ်ခုအကြားဟိုဘက်ဒီဘက်ပြပြသားသားတတ်မှတ်လို့မရတဲ့ပြည်နယ်တွေကိုအဓိကထားစည်းရုံးနေပါတယ်တယောက်နဲ့တယောက်အားနည်းချက်တွေကိုလည်းပြတင်ထောက်ပြတာတွေလုပ်နေကြပါတယ်သမ္မတရွေးကောက်ပွဲဟာနိုဝင်ဘာလမှာကျင်းပမှာဖြစ်တဲ့အတွက်မဲဆက်စည်းရုံးချိန်3လအတွင်းအခုလိုဝေဖန်ပြောဆိုမှုတွေအရှင်ကောင်းလာနိုင်တယ်လို့ယူဆတာတွေလည်းရှိပါတယ် Bronica Escalesias ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြမှာပ
ါ American သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100လောက်ပဲလိုတော့တဲ့အချိန်မှာ Democrat သမ္မတလောင်းလက်ရှိဒုသမ္မတ Kamala Harris ကို Republican သမ္မတလောင်း Donald Trump က Minnesota ပြည်နယ် St. Cloud မြို့ကမဲဆွယ်ပွဲအတွင်းအခုလိုတိုက်ခိုက်ပြောဆိုသွားတယ
် New fighter we have a new victim now
ကျွန်တော်တို့မှာနောက်ထပ်စောင့်ကြည့်ရမယ့်သူအသစ်တိုးလာပါပြီ Kamala ပါကျွန်တော်တို့မှာမညာမတာပြောလို့ရသူအသစ်ဆက်ဆက်နောက်တဦးရှိနေပါပြီစိတ်แท้ရှိတဲ့အတိုင်းပြောရမယ်ဆိုရင်သူဟာစဉ်းစားဆင်ခြင်မဲ့လက်ဝဲစွန်းတစ်ယောက်ပ
ါ Massachusetts ပြည်နယ် Pittsfield မြို့ကမဲဆွယ်ပွဲအတွင်း Kamala Harris ကအခုလို
Now so mean and in Donald Trump ဟာကျမရဲ့နောက်ကျောင်းနဲ့ပတ်သက်ပြီးမဟုတ်တန်းတရားအလိမ်ညာတွေပြောဆိုနေတာကိုသတိပြုနေကြမှာပါသူနဲ့လက်တွဲဘက်ပြောဆိုနေတာတွေဟာတကယ်ကိုအမိအမောက်မတည့်ပါဘူး
သမ္မတဂျိုးဘိုင်ဒန်ကကမ်လာဟဲရစ်ကိုအပြည့်အဝထောက်ခံကြောင်းကြေညာပြီးနောက်ပိုင်းဒေါ်လာတန်း200လောက်ရန်ပုံငွေရခဲ့တယ်လို့ဟဲရစ်မဲဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်အလူရှင်66ရာခိုင်နှုန်းလောက်ကရွေးကောက်ပွဲအတွင်းပထမဆုံးအကြိမ်ထူထမ်းကြသူတွေပါ Republican တဦးဖြစ်တဲ့ New Hampshire ပြည်နယ်အုပ်ချုပ်ရေးမှူး Chris Sununu ကတော့ Harris အပေါ်ထောက်ခံမှုရက်30အတွင်းအရှိန်လျော့သွားလိမ့်မယ်ဆိုပြီးနှိမ့်ချတုံ့သက်ပါတယ်Trump JD Vance အနေနဲ့လူပုဂ္ဂိုလ်အပေါ်ထက်မူဝါဒပိုင်းကိုအလေးထားပြောဆိုသင့်တယ်လို့လည်းသူကအကြံပြုပါတယ
် Stick to what's driving anxiety
လူတွေကသူတို့ရဲ့နေတဲ့တူကကုန်ကျစရာတွေကိုမပေးနိုင်တာကြောင့်စိတ်တော့ကရောက်နေကြပါတယ်ရက်ွက်နေရင်တွင်းမှာရာဇဝတ်မှုတွေကြောင့်မလုံမချုံနေနေရတာကိုလည်းစိတ်သက်ကြနေကြတာပါဒီအချက်တွေကလာမယ့်နိုဝင်ဘာမှာ Trump ကိုမဲထွက်ပေးဖို့တွန်းအားဖြစ်စေပါလိမ့်မယ်
ဒီမိုကရက်ဘက်ကတော့အခုလိုမမြင်ပါဘူးကမ္ဘာဟဲရစ်ရဲ့အနာဂတ်အမြင်တွေကြောင့်အသူ့ကိုမဲပေးရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရလိမ့်မယ်လို့မြင်ပါတယ
် I think what people are saying now is we can finally have
ဘာမရွေးကောက်ပွဲမှာဘသူကိုရွေးချယ်ကြမလဲဆိုတာနဲ့ပတ်သက်ပြီးအားလုံးပြောဆိုဆွေးနွေးနိုင်ကြပါပြီဒီမိုကရေစီအခြေခံအုံမြင့်တွေတင်တာမဟုတ်ပဲလွတ်လပ်စွာကုန်စည်ရောင်းဝယ်ဖောက်ကားခွင့်အတွက်လည်းအနေရရှိနေပါတယ်
DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံ Illinois ပြည်နယ်ချီကာဂိုမြို့မှာမကျင်းပခင်ဒုသမ္မတ Kamala Harris အနေနဲ့လက်တွဲပဲဒုသမ္မတလောင်းကိုရွေးချယ်ရမှာပါ။များသောအားဖြင့်အရှင်ပြိုင်ဘက်ပါတီကကိုယ်စားလှယ်ထက်ကိုယ်စိတ်ဝင်စားစရာကောင်းမဲ့သူမျိုးကိုရွေးချယ်လေးရှိတယ်လို့ဆိုပါတယ်
Geographically is often the way it's done. She's from the West Coast.
ပထဝီအနေထားရကြည့်မယ်ဆိုရင်သူကအနောက်ဘက်ကမ်းရိုးတန်းကပါဆိုတော့သူမဲမရနိုင်တဲ့အနောက်အလယ်ပိုင်းဒေသကတဦးဦးကိုရွေးလိုက်ပြီးဆိုပါစို့ Trump ဆိုရင်လည်းသူ့ထက်အများကြီးငယ်တဲ့သူတဦးကိုရွေးလိုက်တာပါ
လာမယ့်သတင်းပတ်တွေအတွင်းမှာဒုသမ္မတကမလာဟဲရစ်ဟာဂျော်ဂျီယာပြည်နယ်မှာမဲဆွယ်စည်းရုံးမှုစီစဉ်ထားပါတယ်။ထရမ့်ကတော့ပင်ဆယ်ဗေးနီးယားနီဗာဒါနဲ့အရီဇိုနာပြည်နယ်တွေမှာမဲဆွယ်စည်းရုံးမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုအောင်အောင်ပြောပြသွားတာပါဆက်လက်ပြီးတော့ကမ္ဘာတစ်လောကခီးသွွားအစီအစဉ်ကိုဆက်ပါအောင်မယ်ဂျပန်နိုင်ငံကဖူဂျီယာမာတောင်ကြီးစီသွားလည်သူတွေများတာကြောင့်တောင်တက်စခန်းတွေမှာမနိုင်မနှင်းနေဖြစ်နေပါတယ်ဂျပန်နေဘာသာရေးအရာလည်းအထွတ်အမြတ်ထားတဲ့ဖူဂျီတောင်ကြီးမှာဘလောက်ထိများစိုးရိမ်စရာတွေဖြစ်နေပါလဲဆိုတာကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လောကခီးသွွားအစီအစဉ်ကနေတွားရောက်ကြည့်ရှုရအောင်ပါ
ဂျပန်နိုင်ငံရဲ့အချင်းကရသင်္ကေတတစ်ခုဖြစ်တဲ့ဖူဂျီတောင်ကြီးဟာဂျပန်လူမျိုးတွေအတွက်ဘာသာရေးရင်ကျေးမှုဆိုင်ရာအထွတ်အမြတ်ထားကြတဲ့နေရာတစ်ခုဖြစ်ပါတယ်။ဂျပန်လိုဖူဂျီဆန်လို့ပြောပြီးနိုင်ငံသားတွေကဖူဂျီယာမာလို့လည်းသိထားတဲ့မိတောင်ကြီးကဂျပန်နိုင်ငံအရှေ့ပိုင်းယာမာနာရှိနဲ့ရှီဇူအိုကာခရိုင်နှစ်ခုပေါ်မှာတည်ရှိပါတယ်။ပင်လယ်ရင်မြစ်နယ်ပြင်အထက်ပေ12,000ကျော်မြင့်တဲ့ဖူဂျီတောင်ကြီးကိုကမ္ဘာအမွေနှစ်တစ်ခုလို့ထိန်းသိမ်းရမယ့်နေရာအဖြစ်ကုလသမဂ္ဂ UNESCO က2013ခုနှစ်တုန်းကသတ်မှတ်ခဲ့ပါတယ်။1908ခုနှစ်မှာနောက်ဆုံးပေါက်ကွဲခဲ့တဲ့ဖူဂျီတောင်ကြီးကိုအခုထိလည်းမီးရှင်တောင်အဖြစ်နဲ့ဘူမိဗေဒပညာရှင်တွေကသတ်မှတ်ထားပါတယ်။ဂျပန်နိုင်ငံရဲ့အထင်ကရဖြစ်တဲ့ဖူဂျီတောင်ကြီးစီကိုဂျပန်ကိုလာလည်တဲ့ကမ္ဘာလှည့်ခီးသွွားဧည့်သည်တွေမသွားမဖြစ်သွားလည်ကြလိမ့်ရှိပါတယ်။ဖူဂျီတောင်ထိပ်တက်သူတွေအတွက်နားနေစခန်းတွေမှာအကြီးဆုံးဖြစ်တဲ့အမှတ်9စူဘားရုတောင်တက်စခန်းကို2023ခုနှစ်နွေရာသီမှာရောက်လာကြတဲ့ဧည့်သည်4000လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။အခုလိုနိုင်ငံတကာဧည့်သည်တွေလာတာများလို့တဲ့အတွက်ခီးသွွားလုပ်ငန်းကိုအထောက်အကူဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်တဲ့ပြဿနာအမှိုက်ပြဿနာတွေဖြစ်နေတာကြောင့်ခီးသွွားတွေကိုကန့်တတ်ဖို့အထိပြောဆိုဆွေးနွေးကြတဲ့အခြေအနေရှောင်နေပါရယ်။ဖူဂျီတောင်ထိပ်ကနေတောင်ကြီးအထိထောက်ဝက်အကွာအဝေးလောက်မှာရှိတဲ့အမှတ်9စူဘားရုတောင်တက်စခန်းအထိခီးသွွားတိုးဘတ်စကားတွေအလားများလို့ကားအိတ်ဇောပိုက်တွေကထွက်တဲ့လေထုညဉ့်ညမ်းတဲ့ပြဿနာအပါအဝင်ပြဿနာတွေကြုံနေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်
။この富士山のまあオーバーツーリズム最大のまあ原因
富士山にしごエデリーများကြီးလာလေနေကြတာကိုကျေးဇူးတင်ပါတယ်။ဝမ်းလဲတာပါတယ်။ဒါပေမဲ့ခီးသွွားဧည့်သည်တွေများလို့တော့အမှိုက်ပြဿနာတန့်စင်ခဲ့ပြဿနာတွေကတော့တော်တော်လေးကိုဆိုးပြီးတော့မနိုင်မနှင်းအခြေအနေရောက်နေပါတယ်။
အခုလိုအခြေအနေကိုမထိန်ဘူးဆိုရင် UNESCO ကမ္ဘာအမွေနှစ်စာရင်းကနေဖယ်ရှားခံရမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်
။これをですね、このままの状態にしておくと、
ဒီလိုပုံတိုင်းဆက်ဖြစ်နေမယ်ဆိုရင်ဖူဂျီတောင်ကြီးစီကိုကမ္ဘာတဝန်းကဧည့်သည်တွေမလာကျင်တော့ဘူးဆိုတာမျိုးအထိဖြစ်သွားနိုင်ပါတယ်။ခီးသွွားဧည့်သည်တွေအသွားများတဲ့တခြားနိုင်ငံတွေကနေရာတွေနဲ့နှိုင်းယှဉ်ရင်ဖူဂျီတောင်ကသွားဖို့မကောင်းတော့ဘူးဆိုတဲ့အောက်ဆုံးအဆင့်ကိုမကြခင်ရောက်သွားနိုင်ပါတယ်။ကျွန်တော်အမြင်တော့ပြဿနာတော်တော်လေးဆိုးနေပါတယ
်ဖူဂျီတောင်ထိပ်တက်ကြသူအများစုကအမှတ်9တောင်တက်စခန်းကိုကားနဲ့လာကြပြီးတောင်ထိပ်ကိုခြေချင်တက်ကြပါတယ်တော်တော်များများကမနေ့နေ့ထွက်ချိန်နဲ့ညနေနေဝင်ချိန်ကိုတောင်ထိပ်ကနေကြီးနိုင်ဖို့အတွက်တောင်တက်ကြပါတယ
် 初めて登ったんでもう普段がどんな感じなんかわかんないんですけど
အခုမှပထမဆုံးကျွန်တော်လာဘူးလားဆိုတော့ပုံမှန်ဘလို့ဖြစ်နေလဲတော့မပြောနိုင်ပါဘူးဒါပေမဲ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာလူတိုင်းကတောင်ထိပ်ကိုရောက်အောင်သွားကြတော့တော်တော်ကိုလူများပါတယ်ညာလုံးလို့သွားရတာတိတ်တောင်ရှင်းမြောက်တော့ပါဘူးဒီလိုဖြစ်နေတာကိုမထိန်ချုပ်ရင်တော်တော်လေးအန္တရာယ်များတယ်လို့စိတ်ထဲမှာတစ်ချိန်မကဖြစ်မိပါတယ
်အမှတ်9တောင်တက်စခန်းကနေဖူဂျီတောင်ထိပ်အထိရောက်အောင်လို့9နာရီ6နာရီလောက်ကြာအောင်လို့ခြေချင်းတက်ကြရပါတယ်တောင်တက်သူတောင်ဆင်းသူချိတ်ချိတ်တို့ဖြစ်နေတာကိုတာဝန်ရှိသူတွေကလည်းစိုးရိမ်နေကြပါတယ်
あの登山者の安全面から言いましても
気に入ったエデリー見落ねたが地震当たった時にあとで NA ဖြစ်စီပါတယ်ဥပမာလူတွေ見落တော့တယောက်နဲ့တယောက်တိုးဝေ့တွန်းတိုက်မိတာမျိုးကြောက်ခဲတွေပဲ့ကြတာမျိုးတွေကနေ NA ရှိလောက်တဲ့မတော်တဆမှုတွေဖြစ်လာနိုင်ပါတယ်အဲ့ဒါမျိုးတွေဖြစ်လာမှာကျွန်တော်တို့သိဆိုရင်ပါတယ်
အမှန်ငါတောင်တက်စခန်းကိုကားနဲ့လွယ်လွယ်လာနိုင်တာကအခုလိုလူတွေများနေတဲ့အကြောင်းတစ်ချက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်tram တရထားလိုင်းပြေးဆွဲပြီးတော့ကားသွားလာကန့်တက်လိုက်ရင်ခီးသွွားအရေးအတွက်ကိုရှော့ချနိုင်မယ်လို့ခရိုင်တာဝန်ရှိသူတွေကတွက်ဆပြီးတော့ tram line ပြေးဆွဲဖို့အတွက်လည်းအဆိုပြုနေကြပါတယ်တချို့ကလည်းခီးသွွားဧည့်သည်တွေကိုဝင်ခွင့်ကောက်တာမျိုးလုပ်တဲ့နယ်လို့အကြံပြုကြပါတယ
်やっぱり何らかの規制は必要なんだろうなと思ってますけどもまあ方法としては一番合理的なのは
簡単チェットမျိုးမျိုးတော့လုံးတင်တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်စဉ်းစားမိတယ်အကောင်းဆုံးနည်းလမ်းကတော့ဧည့်သည်တယောက်ကိုဘယ်လောက်ပေးရမယ်ဆိုတာမျိုးတတ်မှတ်လိုက်ရင်လူများနေတဲ့ပြဿနာကို ထိနိုင်မယ်လို့ထင်တာပဲဗျ
ကဘာလက်ခီးသွားတွေအသွားများတဲ့ဥရောပမြို့တော်တော်များများမှာညအိတ်ညက်နေတဲခိုးတဲ့ခီးသွားဧည့်သည်တွေကို tourist tax အခွန်ကောက်ခံပါတယ်ဥပမာ UK နိုင်ငံက Manchester မြို့မှာဆိုရင်ညအိတ်လာလေတဲ့ဧည့်သည်တွေကိုတညကို1ဒေါ်လာခွဲလောက်နဲ့ညီများတဲ့ sterling pound တစ်ပေါင်ဟိုတယ်ခန်းကားထဲမှာပေါင်းပြီးတော့ကောက်ခံပါတယ်အီတလီက Venice ရေပေါ်မြို့မှာဆိုရင်လည်း2024ခုနှစ်ကစပြီးတော့အသက်14နှစ်နဲ့အထက်လာလေကြတဲ့ဧည့်သည်တယောက်ကိုမြို့လာလေကတနေ့ကို5ယူရိုကောက်ခံတော့မှာဖြစ်ပါတယ်။အဲ့လိုမျိုးဖူဂျီတောင်တက်သူတွေကိုကောက်ခံဖို့အတွက်အကြံပြုနေကြသူတွေလည်းရှိပါတယ်
။ Well, I come from a place that suffers also from a lot of tourism and a lot of places in Europe now develop what's called the tourist tax.
ကျွန်တော်ကိုယ်တိုင်ကလည်းကမ္ဘာလေခီးသွားဧည့်သည်တွေများလုံးလို့စိတ်ညစ်ကြတဲ့နေရာကလာခဲ့တာပါ။ဥရောပနေရာတော်များများမှာတော့ကမ္ဘာလေခီးသွားတွေအတွက် tourist tax လို့သတ်မှတ်ပြီးအခွန်ကောက်ပါတယ်။အဲ့ဒါတော်တော်လေးအလုပ်ဖြစ်မယ်ထင်ပါတယ်။ဧည့်သည်တွေဘက်ကလည်းသိအများကြီးပေးရတာမဟုတ်ပါဘူး။အနောက်နိုင်ငံတွေကနေဂျပန်ကိုလာပြီးဆိုတဲ့ကအများကြီးကုန်ကြခံပြီးလာကြတာဆိုတော့ tourist tax လို့အခွန်ပေးရမယ်ဆိုရင်လည်းမပေးပဲမနေကြဘူးလို့ထင်ပါတယ
်။တောင်ထိပ်တက်တဲ့သူအရေအတွက်ကန့်သတ်တာမျိုးလုပ်တဲ့နယ်လို့ဖူဂျီတောင်ကိုလာလေကြတဲ့ခီးသွွားဧည့်သည်တော်တော်များများကမြင်ကြပါဗါတယ်။အဲ့ဒီလိုလုပ်တဲ့အတွက်ဒေသခံတွေအတွက်ရောတဘာဝပတ်ဝန်းကျင်အတွက်ပါပို့ပြီးတော့အကျိုးရှိမယ်လို့ထောက်ပြကြပါဗါတယ်။ပေ12,000ကျော်အမြင့်ရှိတဲ့ဖူဂျီတောင်ကိုတက်နိုင်ဖို့တောင်ထက်ဖနက်လေကာဂျက်ကင်လို့အဝတ်အစားကအစားချိုတင်ပြင်ဆင်ထားကြဖို့လိုပါတယ်။အပေါ်မြင့်သွားလေလေဖီအားပိုများလေဖြစ်တဲ့အပြင်အောက်ဆီဂျင်ပမာဏနဲ့အပူအအေးပါပြောင်းလဲသွားတာမို့တချို့တောင်တက်သူတွေဆိုရင်နေထိုင်မကောင်းဖြစ်ကြတာလည်းရှိပါတယ
် I think people should be filtered a little bit because some people were not
တောင်ထိပ်တက်တဲ့သူတွေကိုစိစစ်တင်တယ်လို့ကျွန်မကတော့ထင်ပါတယ်ဘာလို့လဲဆိုတော့တချို့တွေကဖူဂျီတောင်ထိပ်ရောက်အောင်သွားဖို့ပြင်ဆင်လာတဲ့ပုံမရပါဘူးတောင်ထိန်နာရောက်တဲ့အထိအဝတ်အစားပါပါလေးတွေဝတ်ထားကြတဲ့သူတွေကိုတွေ့ရတယ်လို့တချို့ဆိုရင်လည်းတော်တော်ကိုပင်ပန်းနေမကောင်းဖြစ်နေတာမျိုးတွေတွေ့ရပါတယ်။ကိုရောင်တို့အတွက်စိတ်ပူမိပါတယ်
။တိမ်တွေကြားထိုးထွက်နေတယ်လို့ဖြစ်နေတဲ့ဂျပန်နိုင်ငံကဖူဂျီတောင်ကြီးဟာဂျပန်နိုင်ငံရဲ့အထင်ကရအမှတ်သားတစ်ခုဖြစ်ရုံမကကမ္ဘာမှာပါလူသိအများဆုံးတောင်ကြီးတစ်လုံးဖြစ်ပါတယ်။ဂျပန်လူမျိုးတွေအလေးထားတန်ဖိုးထားကြတဲ့တောင်ကြီးစီကိုနိုင်ငံတကာကဧည့်သည်တွေအလာများနေတာကြောင့်အမိုက်ပြဿနာ၊တန့်စင်ကံပြဿနာ၊ကားတွေကထွက်တဲ့လေလူညဉ့်ညာပြဿနာတွေရင်ဆိုင်နေရပါတယ်။ဒီပြဿနာကိုမဖြေရှင်းရင်ဂျင်းချန်းတာယာရှုခင်းအလှနဲ့ဘာသာရေးအရာလဲဂျပန်တွေအထွတ်မြတ်ထားတဲ့ဖူဂျီတောင်ကြီးမဟုတ်တော့မှာကိုဂျပန်လူမျိုးတွေစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
မဆုမြတ်မွန်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနာသောတာဆင်ကြရတာပါ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်သောတာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအတွင်းခုခံဒေါ်လာရေးအင်အားစုတွေကိုပုံမထောက်ပံ့နိုင်မဲ့ချဉ်းကပ်မှုမူဝါဒတရားကိုအရေးပေါ်လိုအပ်နေတယ်လို့အမေရိကန်နိုင်ငံမှာဩဇာကြီးမားတဲ့အထက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီကြီးနှစ်ယောက်ကအထက်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Blinken နဲ့နိုင်ငံတကာအကူအညီထောက်ပံ့ရေးအေဂျင်စီ USAID ကအကြီးအကဲစမတပါဝါတို့ကိုပါတီနှစ်ခုကအထက်လွှတ်တော်အမတ်တွေကပူးတွဲပြီးအိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ပါတယ်။စီးဆိုင်ရအကူအညီဒေါ်လာတန်း900ကိုဖိလစ်ပိုင်နိုင်ငံကိုပေးမယ်လို့အမေရိကန်နိုင်ငံကအင်ကာနေမှာကြေညာပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကဖိလစ်ပိုင်ခေါင်းဆောင်အနေနဲ့ရေချောင်းသွားလာရေးလွတ်လပ်ခွင့်နဲ့စိုက်ဘာလုံခြုံရေးကိစ္စတွေဆွေးနွေးခဲ့ပြီးမှအခုလိုကြေညာလိုက်တာဖြစ်ပါတယ်။နှစ်နိုင်ငံဆွေးနွေးကြဖို့အတွက်တရုတ်ဝန်ကြီးချုပ်ကိုယူကရိန်းကအင်ကာနေမှာဖိတ်ကြားလိုက်ပါတယ်။ပြီးခဲ့တဲ့အပတ်ကယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဒီမီထရီကူလီဘာတရုတ်နိုင်ငံကိုသွားရောက်ခဲ့ပြီးနောက်အခုလိုဖိတ်ကြားခဲ့တာဖြစ်ပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အသံလွင့်အစီအစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစီအစဉ်ထုတ်လုပ်ရင်းမှုကနန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပဲအတန်ွဲ့အစီအစဉ်တွေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်တော်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်နေနေလဲဘေးအန္တရာယ်ကင်းဝေးကြပါစေ VOA ရဲ့အတန်ွဲ့အစီအစဉ်တွေကိုအပတ်စဉ်နေ့စဉ်ဆက်လက်ထုတ်လွှင့်နေပါတယ်